Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်မေလ5ရက်တောက်ကြနေညပိုင်း VOA စီစဉ်နေကိုမြန်မာပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ24 25 32နဲ့50တူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမအီတန်ဇမဒီညအတွက်စီစဉ်ဒီကိုတင်ဆက်ပေးသွားမှာပ
ါကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ပြည်အောင်စုမှာလက်ရှိကျန်းမာရေးဆန့်ကျင်မှုဥပဒေကိုအစားထိုးမဲ့ဥပဒေစစ်တရက်ကိုအောက်လွှတ်တော်ကအတည်ပြုလိုက်တဲ့အတွက်သမ္မတထရမ့်ကအောင်ပွဲခံခဲ့ပါတယ်မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုရင်ဆိုင်ရမှာတတန်နဲ့ထွက်ကြဖို့အာဆီယံနိုင်ငံရဲ့ဝန်ကြီးနဲ့ CEO ဘက်မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးကတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမခင်ဖြူထွေးနေတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမှာကဥရောပခီးစဉ်နဲ့ပြည်တွင်းနိုင်ငံကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ဟာတဲ့နိုင်ငံကြားကုန်သွယ်ရေးနဲ့စီးပွားရေးကိစ္စတွေကိုဆွေးနွေးပေးရှိတယ်ဆိုတဲ့အကြောင်းကို
I think there will be a discussion on sort of the economic issues and we've seen a big focus in the
ပြည်ထောင်ချေဆိုင်ဘာမကန်ပိ UK ကမတ်ဖာမနာကခုလိုပြောတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်အမေရိကန်ပြည်အောင်စုရဲ့ Fulbright ပညာတော်သင်အစီအစဉ်အကြောင်းတွေးဆမေးမြန်းကန့်တွေအပြင်ဘကိုးမြို့မှာစက်ကဲဘောကနေလူတစုကဓာတ်နဲ့ထိုးလို့လူသေတဲ့တဲ့င်းစာတွေကိုလည်းဒီညပိုင်းမှာတင်ဆက်ပေးသွားမှာပါ။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ခင်ပြည်ထွေတို့ကကြီးညာပေးပါမယ်ရှင်။
အမေရိကန်ပြည်အောင်စုမှာလက်ရှိကျန်းမာရေးဆန့်ကျင်မှုဥပဒေကိုအစားထိုးမဲ့ Republican Party ရဲ့ဥပဒေကြမ်းကိုအောက်လွှတ်တော်မှာမနေ့ကပုတ်ကတိကအတည်ပြုနိုင်ခဲ့ပြီးနောက်မှာပဲ Obama ကဲလို့လူစီများတဲ့ဥပဒေဟောင်းညှိနှိုင်းချုပ်သွားတဲ့အကြောင်းသမ္မတ Donald Trump ကကြေညာလိုက်ပါတယ်။သမ္မတဟောင်း Barack Obama လက်ထက်ကအဖို့နှုတ်ချုပ်သွားတဲ့ကျန်းမာရေးဆန့်ကျင်မှုဥပဒေကိုဖျက်ဖြစ်ပြီးအစားထိုးသွားမဲ့ဥပဒေကြမ်းကိုထောက်ခံမဲ့ပေးခဲ့ကြတဲ့ Republican အမတ်တွေချန်ရံပြီးသမ္မတ Trump ကတိမ်ပြေတော်မှာအောင်ပွဲခံခဲ့တာပါ။Republican Conservative Party အတွက်မဟုတ်ပဲတိုင်းပြည်အကျိုးအတွက်မဲပေးအတူပြုခဲ့တာဖြစ်တဲ့အကြောင်းနဲ့စနစ်တကျပြင်ဆင်ရေးဆွဲထားတဲ့ဥပဒေကြမ်းဖြစ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်။သမ္မတဥပမာလက်ထက်ကကျန်းမာရေးဆန့်ကျင်မှုဥပဒေဟာညံ့ပြင်းလွန်းပြီးဥပဒေစစ်ကိုထက်လွတ်တော်ကလည်းအတည်ပြုလိုက်မယ်လို့ယုံကြည်ကြောင်းသမ္မတကပြောဆိုခဲ့ပါတယ်။ American ကျန်းမာရေးဆန့်ကျင်မှုအဲ့ဥပဒေအစ်စ်ကိုတော့အောက်လွှတ်တော်မှာထောက်ခံမဲ219မဲ၊ကန့်ခွက်မဲ213မဲနဲ့ကပ်ပြီးအတည်ပြုလိုက်တာပါ။ဒီမိုကရက်မတ်တွေအားလုံးနဲ့အတူပဲ Republican Conservative 20ကတော့ကန့်ခွက်မဲပေးခဲ့ကြပါတယ်။ Congress တို့မှာကျန်းမာမှုတွေမလုပ်ခဲ့သလိုနှစ်ပါတီစလုံးကပေါင်းနေတဲ့လွှတ်တော်ဗန်ဒါရေးစီမံခံခွက်မှုရုံးကလည်းကုန်ကျစရိတ်နဲ့ပတ်သက်လို့ဆက်စစ်သုံးသပ်မှုတွေမလုပ်ခဲ့ပဲနဲ့ဥပဒေကြမ်းကိုအောက်လွှတ်တော်မှာမဲခွဲအတည်ပြုနိုင်ခဲ့တာပါ။လက်ရှိဥပဒေနဲ့ဥပဒေသေးချာအဓိကကွာခြားချက်ကတော့ကျန်းမာရေးပြဿနာအခန့်ရှိတဲ့သူတွေအတွက်ခံစားခွင့်ရရှိဖြစ်ပါတယ်။သမ္မတဝမ်မလက်ထက်ကပြဋ္ဌာန်းခဲ့တဲ့ဥပဒေမှာတော့ကျန်းမာရေးပြဿနာရှိသူတွေကျန်းမာရေးဆန့်ကျင်မှုအာမခံဝယ်ယူတဲ့အခါကုမ္ပဏီတွေကဈေးပိုမြူနေအောင်ကန့်သက်ထားတာပါ။ဒါပေမဲ့လည်းဥပဒေအစ်တင်မှာတော့ဒီလိုသတ်မှတ်ချက်မျိုးတွေကိုသက်ဆိုင်ရာပြည်နယ်တွေကဆုံးဖြတ်ဖို့ပြဋ္ဌာန်းထားပါတယ်။လက်ရှိဥပဒေမှာလူရဲကျန်းမာရေးအာမခံထားရှိဖို့နဲ့ပြက်ကွက်ခဲ့ရင်ဒဏ်တက်ဖို့ပြဋ္ဌာန်းထားတာကိုလည်းဥပဒေအစ်တင်မှာပယ်ဖျက်ထားပါတယ်။
ဆိုမာလီယာနိုင်ငံမှာအယ်ချာဘက်စစ်သွေးကြွတွေကိုနေနေတဲ့စစ်စင်ရေးအတွင်းအမေရိကန်တပ်ဖွဲ့ဝင်တအူကြဆုံးသွားပါတယ်။ဆိုမာလီယာမူဂါဒီရှုမြို့တော်အနောက်ဘက်မိုင်40လောက်အကွာမှာရှိတဲ့ဘာရီဒေသအနီးအမေရိကန်တပ်ဖွဲ့ဝင်ကြဆုံးခဲ့တာဖြစ်တဲ့အကြောင်းအမေရိကန်စစ်ဘက်ကဒီနေ့ပဲအတည်ပြုပြောဆိုပါတယ်။ဆိုမာလီအစိုးရတပ်ဖွဲ့တွေနဲ့အတူစစ်စင်ရေးမှဒီအမေရိကန်တပ်ဖွဲ့တွေအကြံဉာဏ်နဲ့အကူအညီပေးအပ်နေတာဖြစ်တဲ့အကြောင်းအမေရိကန်စစ်တပ်အာဖရိကဒေသကုတ်ကဲရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါရယ်အယ်ချာဘတ်စစ်သွေးကြွတွေကိုနှိမ်နှင်းနေတဲ့ဆိုမာလီအစိုးရကိုအကူအညီပေးဖို့အမေရိကန်ကတပ်ဖွဲ့ဝင်အနည်းငယ်ကိုဆိုမာလီမှာတာဝန်ပေးထားတာပါအယ်ခိုင်ဒါစစ်သွေးကြွအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့အယ်ရှာဘတ်စစ်သွေးကြွအဖွဲ့ဟာဆိုမာလီဆိုရကိုဖျောက်ချပြီးတင်းကျပ်တဲ့အစ္စလာမ်စီးမျဉ်းတွေနဲ့အုပ်ချုပ်ဖို့ဆယ်စုနှစ်တခုလောက်ကြာအောင်တော်လှန်တိုက်ခိုက်နေတာဖြစ်ပါရယ်ရှင်
စီးရီးယားနိုင်ငံမှာပြစ်ကတ်တွေရှာချဖို့တတ်မှတ်ထားတဲ့ဇုံနယ်မြေမှာအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေယာဉ်တွေပြန်တန်းဝင်ရှိမှာမဟုတ်ကြောင်းရုရှားနိုင်ငံကပြောလိုက်ပါတယ်။အန်ဒီယကင်းရှင်းချောင်းတတ်မှတ်ထားတဲ့ဇုံနယ်မြေတွေကလေကြောင်းစစ်စင်ရေးတွေသူသဖြင့်ကတော့နိုင်ငံတကာတပ်ဖွဲ့တွေကလေယာဉ်တွေကြိုတင်ကြောင်းချက်ချမချချပြန်တန်းဝင်ရှိမှာမဟုတ်တဲ့ကြောင်းကဇက်စတန်နိုင်ငံမှာကျင်းပတဲ့စီးရီးယားငင်းငယ်ဆွေးနွေးပွဲကိုတက်ရောက်ခဲ့သူရုရှားကိုယ်စားလှယ်ကဒီကနေ့မှတ်ချက်ပေးပြောကြားခဲ့တာကိုရုရှားမီဒီယာမှာကိုးကားဖော်ပြခဲ့တာပါ။၆နှစ်ကြာပြည်တွင်းစီးရီးယားပြည်တွင်းစစ်အဆုံးသတ်ရေးကြိုးပမ်းမှုဒဇယ်ကပိုင်းဖြစ်ပြစ်ခတ်တွေရှော့ချမဲ့နယ်မြေတွေတတ်မှတ်သွားဖို့ရုရှား၊တူရကီနဲ့အီရန်နိုင်ငံတို့ကမနေ့တုန်းကပဲသဘောတူခဲ့ကြတာဖြစ်ပါတယ်။ကဇက်စတန်နိုင်ငံအစတာနာမြို့တော်မှာကျင်းပတဲ့ငင်းချင်းဆွေးနွေးပွဲအဆုံးသတ်နေ့မှာပဲအပြစ်ခတ်ရဆေးရီအာမခံမဲ့သုံးနိုင်ငံကကိုယ်စားလှယ်တွေသဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်ကြတာပါ။သဘောတူညီချက်အရ IS အစ္စလာမ်စစ်သွေးကြွတွေနဲ့ဆက်နွယ်မှုရှိတဲ့အတိုက်ခံတပုံးတွေထိန်းချုပ်ထားရနယ်မြေ၄ဦးမှာတိုက်ခိုက်မှုတွေရှော့ချနိုင်မဲ့အစီအစဉ်တွေကိုထည့်သွင်းထားပါတယ်။ ကာဇစတန်နိုင်ငံမှာလေးချိန်မြောက်ဆွေးနွေးခဲ့ပြီးတဲ့နောက်ရရှိလာတဲ့သဘောတူညီချက်ဟာတိုးတက်မှုတစ်ခုလိုယူဆရပေမဲ့လက်တွေ့အကောင့်ထဲပေါ်နိုင်မှမလားတန်လျာတွေလည်းရှိနေပါတယ်သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တဲ့သုံးနိုင်ငံဟာစီးရီးယားပြည်ကမှာမတူညီတဲ့အုပ်စုတွေကိုထောက်ခံအားပေးနေတာပါသဘောတူညီချက်ကိုထောက်ခံတဲ့အကြောင်းစီးရီးယားဆွေးရကပြောဆိုခဲ့ပေမဲ့အဆိုအရသဘုံဘက်ကပါလက်မှတ်ရေးထိုးတာမျိုးတော့မရှိခဲ့ပါဘူး
ပြည်ထောင်နိုင်ငံသမရရွေးကောက်ပွဲမတိုင်ခင်3ရက်အလိုမှာပဲရှီရက်ကပြေးနေတဲ့အလေလက်ဝါဒီသမရလောင်းအီမန်နျူအယ်မက်ခရွန်ကိုအမေရိကန်သမရဟောင်းဘရက်အိုဘားမားကထောက်ခံပြောဆိုလိုက်ပါတယ်။မက်ခရွန်ရဲ့ Twitter လူမှုကွန်ရက်ပေါ်မှာအင်္ဂါနေ့ကဖော်ပြထားတဲ့ဗီဒီယိုဖိုင်ထဲမှာဒီရွေးကောက်ပွဲဟာတိတ်အရေးကြီးတာကြောင့်အခုလိုထောက်ခံရတာဖြစ်တယ်လို့ဥရောပနဲ့ကမ္ဘာတဝန်းမှာအရေးပါတဲ့ဒီပြည်ထောင်နိုင်ငံရဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့အနာဂတ်မျှော်မှန်းချက်တွေနဲ့ Liberal Demo တွေအပေါ်ရက်တည်တဲ့မက်ခရွန်ရဲ့ရွေးကောက်ပွဲမဲဆွယ်မှုတွေကိုနှစ်သက်သဘောကျတယ်လို့အိုဘားမားကပြောပါတယ်။မက်ခရွန်ဟာပြည်ထောင်နိုင်ငံသားတွေအတွက်ပိုကောင်းတဲ့အနာဂတ်တစ်ခုကိုဖန်တီးပေးဖို့လဲစိတ်ပိုင်းပြတ်ထားသူဖြစ်တယ်လို့အိုဘားမားကဆိုပါတယ်။ဒီအိုဘားမားကိုပြည်ထောင်နိုင်ငံမှာဒီကနေ့အထိလူကြိုက်များနေဆဲပဲဖြစ်ပါတယ်။မက်ခရွန်ရဲ့ပြိုင်ဘက်လက်ယာဆွန်ဝါဒီမရင်းလက်ဖန်ကိုအိုဘားမားကအထင်လင်းထောက်ခံပြောဆိုမသွားပေမဲ့လည်းချီကျူးပြောဆိုထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဒီမရင်းလက်ဖန်ဟာနေဆက်ရေးရနဲ့ပတ်သက်ပြီးအတင်းမဆုံးသူဖြစ်တယ်လို့ပြည်ထောင်နိုင်ငံရေးမှာသဘောထားအခိုင်အမာဆုံးသူတစ်ယောက်ဖြစ်တယ်လို့ဧပြီလ21ရက်နေ့က AP သတင်းဌာနနဲ့ဒီတွေ့ဆုံမေးမြန်းကမ်းမှာပြောဆိုသွားပါတယ်။ Islamic အစိုးရအကြမ်းဖက်သမားတွေနဲ့နေဆက်ရေးရကိစ္စရပ်တွေအပေါ်အပြင်းထန်ဆုံးကြိုက်တွင်မဲ့သူဘသူပဲဖြစ်ဖြစ်ရွေးကောက်ပွဲမှာအောင်မြင်လိမ့်မယ်လို့လည်း Trump ကပြောပါတယ်။ Donald Trump သမ္မတတာဝန်စတင်ထမ်းဆောင်ကလေးက Obama ဟာအမေရိကန်နိုင်ငံရေးမှာဝင်မပါဘဲတိတ်ဆိတ်နေတာဖြစ်ပါတယ်ရှင်။
UA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုရင်ဆိုင်မှုနဲ့တောင်တရုတ်ပင်လယ်မှာလွတ်လပ်စွာဖြတ်သန်းသွားလာခွင့်အခြေခံမှုတွေကိုကင်ဆယ်ထားဖို့အမေရိကန်ကအရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးစီစဉ်တွေကိုတာစီယံမှာအာဆီယံနိုင်ငံတွေအနေနဲ့တသန်နဲ့ထွက်ကြဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဖြစ်ပထမဆုံးချင်အာဆီယံနိုင်ငံရဲ့ဝန်ကြီးတွေနဲ့ဝါရှင်တန်မှာမနေ့ကတွေ့ဆုံမှာဝန်ကြီးရက်စတီလက်ဆန်ကတိုက်တွန်းလိုက်တာပါ။သူဖြင့်ဒေသတွင်းမှာမြောက်ကိုရီးယားရဲ့ဗန်နန်ငွေကြေးစည်းစိမ်မှုတွေကိုကန့်သတ်ဖို့တပ်တမန်ဆက်ဆံတွေနည်းနည်းသမျှနည်းအောင်လျှော့ချဖို့မာမိတ်အာဆီယံနိုင်ငံတွေကိုတိုက်တွန်းခဲ့တာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအရှေ့တောင်အရှေ့ကြီးရဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီကမနေ့တုန်းကတယ်လီဖုန်းနဲ့သတင်းစာရှင်းလင်းပွဲလုပ်ရမှာပြောဆိုခဲ့ပါတယ်။ဒါမှသာမြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးစီစဉ်တွေအတွက်တပ်တမန်နည်းလမ်းတွေနဲ့အကျိုးကျေးဇူးခံစားနေရတာတွေကိုတားဆီးနိုင်လိမ့်မယ်လို့လည်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံလည်းအသင်းဝင်ဖြစ်တဲ့အာဆီယံ7နိုင်ငံစလုံးဟာမြောက်ကိုရီးယားနဲ့တပ်တမန်အဆက်အသွယ်ရှိကြပြီး7နိုင်ငံမှာမြောက်ကိုရီးယားကတန်ယုံတွေဖွင့်လှစ်ထားလို့အာဆီယံ9နိုင်ငံကလည်းမြောက်ကိုရီးယားမှာတန်ယုံတွေဖွင့်လှစ်ထားပါတယ်။မြောက်ကိုရီးယားရဲ့ရန်လိုရဲလိုရဲတွေကြောင့်အာရှပစိဖိတ်ဒေသတွင်းသာမကကမ္ဘာတဝန်းမှာပါလုံခြုံရေးနဲ့တည်ငြိမ်မှုတွေကိုချိန်ချောက်လာနေတဲ့အပေါ်အားလုံးကစိုးရိမ်နေတယ်လို့လည်းအမေရိကန်တာဝန်ရှိသူတွေပြောဆိုခဲ့ကြတာပါ။ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းမှုတွေလုပ်နေချိန်မှာသက်ဆိုင်ရာနိုင်ငံတွေအားလုံးအနေနဲ့စီရီးယားတိုးချဲ့တာဆောက်လုပ်ရေးတွေလုပ်တာမြန်မြန်ပိုင်ဆိုင်ကြောင်းပြောဆိုလာမျိုးတွေကိုရက်ဆိုင်ထားဖို့ဝန်ကြီးဒီလာဆန်ကတိုက်တွန်းသွားပါတယ်
။ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေဆက်မှာဒီကနေ့ထိတ်တန့်ရင်ဆိုင်မှုတစ်ခုဖြစ်ပွားတာကြောင့်အရက်သား73ထက်မနည်းသေဆုံးပြီးတော့80ကျော်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းနယ်စပ်ချမန်းမြို့အနီးမှာတကောက်စီးကောက်ယူနေတဲ့အစိုးရအဖွဲ့ကိုအာဖဂန်တပ်သားတွေဘက်ကစတင်ပစ်ခတ်လို့အခုလိုထိတ်တန့်ရင်ဆိုင်မှုဖြစ်ပွားရတာလို့ပါကစ္စတန်စစ်တပ်ပြောခွင့်ရသူကပြောပါတယ်။နှစ်ဖက်အပြစ်ရဖို့အခုသဘောတူညီထားကြပြီးတော့ဒီနှစ်ဖက်နယ်စပ်အရာရှိတွေမကြခင်တွေ့ဆုံဆွေးနွေးမယ်လို့ခန့်မှန်းရတဲ့အကြောင်းပါကစ္စတန်စစ်တပ်ပြောခွင့်ရသူကအတည်ပြုပြောပါရယ်။ဒဏ်ရာရသွားတဲ့သူတွေအထက်မှာတကောက်စင်းကောက်ယူတဲ့သူတွေကိုလိုက်ပါဆောက်ရှောက်ပေးတဲ့ပါကစ္စတန်စစ်သားအတော်များများလည်းပါဝင်တယ်လို့စစ်တပ်ပြောခွင့်ရသူဗိုလ်ချုပ်ကြီးအစစ်ဖ်ကာဖူဝါကပြောပါရယ်။ဒီထိတ်ထိတ်ရင်ဆိုင်မှုကြောင့်လူသွားလူလာများတဲ့အာဖဂန်နယ်စပ်ဂိတ်ကိုပိတ်ပစ်လိုက်ရတယ်လို့လည်းသူကပြောပါရယ်။ပါကစ္စတန်ဘက်ကအရက်သား9ဦးထက်မနည်းသေဆုံးပြီးတော့40ကျော်ဒဏ်ရာရတယ်လို့ဆန်နမ်စေယုံဆရာဝန်တွေနဲ့ဒီလုံခြုံရေးအရာရှိတွေက VUE ကိုအတည်ပြုပြောဆိုပါတယ်အငင်းပွားမှုတွေပိုက်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားနေတဲ့ဒီနေဆက်ဒေတာကခီလီလက်မန်နဲ့ခီလီဂဟမ်ဂီယာဂျွာရီမှာတကောက်ဆေးကောက်ယူဖို့ကြိုးစားသူတွေကိုအခက်အခဲပြင်းအောင်အာဖဂန်နေကြားဆောင်တပ်ကဖန်တီးတာဖြစ်တယ်လို့ဗိုလ်ချုပ်ကြီးကန်ဖွာကပြောပါတယ်ရှင်
အမေရိကန်ပြည်အောင်စုမှကောလိပ်ကျောင်းဝင်ဝင်ရဖို့မမမကန်ကြိုးပမ်းခဲ့မှုနဲ့တရုတ်ကျောင်းသား၄ကိုဖမ်းဆီးလိုက်ကြောင်းအမေရိကန်အာဏာပိုင်ကပြောဆိုလိုက်ပါတယ်။ Massachusetts ပြည်နယ် Cambridge မှာရှိတဲ့ Hot နိုင်ငံတကာစီးပွားရေးကျောင်းသူ Yuwang ဟာကောလိပ်ဝင်ဝင်အင်္ဂလိပ်စာအရေးချင်းစစ် TOEFL ဆာမေးပွဲကိုလူစားထုတ်ပြည့်စုံပေးခဲ့တဲ့အကြောင်း Boston မြို့ကအစိုးရရှေ့နေရုံးကပြောဆိုခဲ့တာပါ။သူစားပြည့်စုံပေးခဲ့တဲ့ TOEFL ရလဒ်တွင်နဲ့ရှီကွန်ချန်အသက်24နှစ်လေယီဟွန်အသက်21နှစ်နဲ့ရှောင်းမင်ချန်အသက်21နှစ်တို့ဟာ North Eastern Tech တို့ Pennsylvania ပြည်နယ် Tech တို့နဲ့ Arizona ပြည်နယ် Tech တို့တွေကိုဝင်ဝင်ရရှိခဲ့ကြောင်းလဲကြာသပတေးနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူတို့သုံးစလုံးဟာ College ဝင်ဝင် TOEFL အောင်မတ်မရခဲ့တဲ့အတွက်အသက်25နှစ်အရွယ်ကျောင်းသူဝန်ကိုဒေါ်လာ5000လောက်ဒေါ်လာ9000လောက်ပေးပြီးလူစားပြည်စုခိုင်းခဲ့တာလို့လည်းတရားရုံးထောက်ထားတွေကိုကိုကပီရိုက်တာသတင်းကဖော်ပြပါရယ်။ကောလိပ်ကျောင်းဝင်ခွင့်ရခဲ့တဲ့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကကျောင်းသားဗီဇာသူတို့အလုံးကိုထုတ်ပေးထားတာပါ။ဖန်စီခံထားသူကျောင်းသား၄ယောက်စလုံးကိုတော့လူမှုကြီးကြပ်ရေးဆိုင်ရာဥပဒေတွေနဲ့အရေးယူထားပြီးအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်မယ်ဆိုရင်တော့အမြင့်ဆုံး၅နှစ်ထက်မပိုတဲ့ထောင်ဒဏ်ဖြစ်စေအနည်းဆုံးဒေါ်လာ2သိန်းခွဲဒဏ်ငွေဖြစ်စေအပြစ်ပေးနိုင်တယ်လို့လည်းအစိုးရရှိနေရုံကြေညာချက်ကဖော်ပြထားပါရယ်။2015ခုနှစ်မှာတုန်းကလည်းစာမေးပွဲအစားထိုးပြည်စုခိုင်းတဲ့အမှုနဲ့တရုတ်နိုင်ငံသား15ယောက်ကိုအမေရိကန်တရားရေးဌာနကအရေးယူခဲ့ပူပါရယ်
။အိန္ဒိယနိုင်ငံနယူးဒေလီမြို့မှာလူငယ်တဲ့၄နှစ်ခွဲကအသက်23နှစ်အရွယ်ကျောင်းသူတဦးကိုအုပ်စုလိုက်မရင်းကျင်ရမှာပါဝင်သူလူ3ကိုတော့ဒီအိန္ဒိယအမျိုးဆုံးတရားရုံးကတည်ထောင်ချမှတ်လိုက်ပါရယ်။ဒီလိုဒီမတရားပြုကျင်ရမှာလူမဆန်စွာတိုက်ခိုက်ခဲ့တာကြောင့်အဲ့ဒီကျောင်းသူတည်ဆုံခဲ့ရတာပါ။အဲ့ဒီအမှုကြောင့်လူလူကြားမှာဒေါသထွက်ခဲ့ကြသလိုအိန္ဒိယမှာအမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာစော်ကားမှုတွေကိုလည်းကမ္ဘာတစ်ဝက်ကအယုံဆိုင်လာခဲ့ပါရယ်။ဒီကနေ့အဲ့ဒီဆုံးဖြတ်ချက်ထွက်လာတဲ့အချိန်မှာလူတွေပြည့်ကျက်နေတဲ့တရားရုံးအတွင်းမှာလက်ခုပ်တံဩဘာတံတွေထွက်ပေါ်လာသလိုတည်ဆုံသွားတဲ့ကျောင်းသူလေးရဲ့အမေမျက်ရည်တွေစီးကျလာနေတာကိုလည်းတွေ့ရပါရဲ့ရှင
်။ကိုအောင်လုံးနဲ့မက်ခင်ပြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်ကျောင်းကိုတင်ဆက်ပေးကြပါမယ်။ဥရောပသုံးနိုင်ငံခီးထွက်နေတဲ့ဒေါ်ဆန်းစုကြည်ဟာသူ့ရဲ့ခီးစဉ်နောက်ဆုံးခီးတစ်ထောက်အဖြစ်ဗြိတိန်နိုင်ငံကိုရောက်ရှိနေပြီးတော့ဒီကနေ့မှာဗြိတိန်ပြည်မကြီးအင်ရှိမင်းသားတို့နဲ့တွေ့ဆုံခဲ့တယ်လို့ဗြိတိန်နိုင်ငံသားဝင်ကြီးဘော်ရစ်ဂျွန်ဆန်နဲ့လည်းညနေပိုင်းမှာတွေ့ဆုံမှုရှိပါတယ်။သတင်းတစ်ပတ်နီးပါးအကြောင်းဗြိတိန်ခီးစဉ်အတွင်းမှာတော့ဗြိတိန်လွှတ်တော်နဲ့အစိုးရဘိုင်းကတာဝန်ရှိသူတွေနဲ့တွေ့ဆုံမဲ့အပြင်လန်ဒန်ရောက်မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့လန်ဒန်ခီးစဉ်နဲ့ပတ်သက်ပြီးတော့စုံစမ်းမေးမြန်းထားတဲ့မက်ခင်ပြူထွေးကပြောပြပေးပါလိမ့်မယ်။
အဓိကကြတာရင်းနေတုန်းကဗြိတိန်နိုင်ငံလန်ဒန်မြို့ကိုရောက်ရှိလာခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆာဆူဂျီဟာဒီကနေ့မှာတော့ဗြိတိန်ဘုရင်မကြီးအဲလီဇဘက်နဲ့တွေ့ဆုံတယ်လို့အင်ရှင်မင်းသားချားစ်နဲ့လည်းတရားတွေ့ဆုံခဲ့ပါတယ်။ဒီကနေ့ညနေပိုင်းမှာတော့ဗြိတိန်နိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်နဲ့တွေ့ဆုံမှာပါ။ဒီတွေ့ဆုံမှုအတွင်းမှာတော့နိုင်ငံခြားကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာကိစ္စတွေကိုအလေးပေးဆွေးနွေးနိုင်တယ်လို့ဗြိတိန်ခြေဆိုင်မြမရေးလှုပ်ရှားမှုအဖွဲ့ Bamba Campaign UK ညွှန်ကြားရေးမှူးမတ်ခ်ဖာမနာကပြောပါတယ်။
I think there will be a discussion on sort of the economic issues, and we've seen a big focus in the MLD's first budget.
CYS and Kisari Adiga Sunu Nengwe Shivare, to the PN, Swain and Chikan Sao Ong Pumyo Tutei Kisari Ma, NLD Suyaye Atongzi Budget Yarhamu Yine Pataluba, NLD Suya Nine, Pinya Yine Jamayi Atongzi Te Landarate Dwe, A Chikan Sao Ong Di Sao Muregu Uza Pita Dalu, ဗြိတိန်ဆိုရအနေနဲ့ကလည်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာအကြံပေးပူးပေါင်းပါဝင်တာတွေရှိနေတော့ဒီလိုစီမံကိန်းတွေလုပ်ငန်းတွေမှာဗြိတိန်ကုမ္ပဏီတွေဘယ်လိုနေရာကနေပါဝင်နိုင်မလဲဆိုတာကိုဆွေးနွေးနိုင်ပါတယ်
။ဗြိတိန်ဆိုရကမြန်မာနိုင်ငံကိုပေးနေတဲ့အကူအညီအထောက်ပံ့ကိစ္စတွေနဲ့မြန်မာနိုင်ငံကြီးကြီးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးနိုင်ပွဲရှိသလိုလူခုရေးဆိုင်ရာစိုးရိမ်ချက်တွေနဲ့ပတ်သက်ပြီးတော့လည်းလက်ကဲချားရေးဝေကြီးချုပ်စင်ဆွေးနွေးနိုင်ပွဲရှိတယ်လို့မတ်ဖာမနာကပြောပါတယ်
။ The British government has also supported the Human Rights Council resolution
ကုလသမဂ္ဂဦးဆောင်တဲ့အချက်လက်ရှာဖွေရေးဖွဲ့စည်းသွားဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဆုံးဖြတ်ချက်ချခဲ့ကြပြီးမြန်မာဆွေအနေနဲ့ဒီအပေါ်မှာပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းရမှာဗြိတိန်နိုင်ငံလည်းပါဝင်ပါတယ်။ဒါကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းဝန်ကြီးဘော်ရစ်ဂျွန်ဆန်နဲ့ဆွေးနွေးနိုင်ပါတယ်
။အခုခီးစဉ်အတွင်းမှာတော့ဗြိတိန်လွှတ်တော်နဲ့အစိုးရဘက်ကတာဝန်ရှိသူတွေနဲ့လည်းထောက်ဆန်းစုကြည်တွေ့ဆုံအောင်ပါပါ။ဒီလရှိရတနေ့လာနေကြရတော့လန်ဒန်မြို့တော်ရဲ့အထက်ကရဂုဏ်သူဆောင်စုတစ်ခုဖြစ်တဲ့ Freedom of the City of London စုကိုထောက်ဆန်းစုကြည်လက်ခံရယူမှာပါ။အဲ့တော့မြန်မာနိုင်ငံကိုပြန်လည်မထွက်ခွာခဲ့ဒီလ9ရက်နေ့မှာတော့မြန်မာတန်ရုံးမိသားစုတွေနောက်လန်ဒန်ရောက်မြန်မာမိသားစုတွေနဲ့လည်းထောက်ဆန်းစုကြည်တွေ့ဆုံမှုရှိတဲ့အကြောင်းဒီလန်ဒန်မြန်မာတန်ရုံးတာဝန်ရှိပုဂ္ဂိုလ်တဦးဖြစ်တဲ့ဦးသက်ထွန်းအောင်ကပြောပါရစေ
။အဲ့ဒါကတော့အကြမ်းင်းတော့ကျွန်တော်တို့သိထားပါတယ်မြန်မာတန်ရုံးနဲ့တွေ့ဖို့ဆိုတာတော့ဒီသိထားတယ်မြန်မာတန်ရုံးနဲ့တွေ့ရမယ်တန်ရုံးမိသားစုနဲ့တွေ့မယ်ဆိုတော့ အဲ့လောက်ကလေးပဲကျွန်တော်တို့သိတယ်ခင်ဗျအဲမြန်မာတိုင်းဝိုင်းနဲ့လည်းအဲ့လိုပေါ့ဟိုဟိုနေရာကွန်ဖရင့်မဖြစ်တော့ဟိုရွှေ့ဒီရွှေ့နေအဲ့လိုပေါ့လေအဲ့သူကအခုဟိုစိတ်ကောင်းစလာရဲ့ဟိုရင်းပေါ်မူတည်ပြီးတော့အဲ့ဒါတိကျမသိဘူးခင်ဗျဟုတ်ကဲ့တွေ့ဖို့အစီအစဉ်တော့ရှိပါတယ်ခင်ဗျတွေ့မှာပါခင်ဗျဟုတ်ကဲ့ဟုတ်ကဲ့
ဒီတွေ့ဆုံပဲအစီအစဉ်နဲ့ပတ်သက်လို့ဗြိတိန်ရောက်မြန်မာတိုင်းဝိုင်းတွေကြားမှာဝေဖန်မှုတွေလည်းရှိနေပါတယ်မြန်မာတန်ယုံနဲ့နီးစပ်ရာပုံကိုယ်တွေသာဖိတ်ကြားခံရပြီးတချိန်ကဒေါ်ဆန်းစုကြည်လွတ်မြောက်ရေးဆောင်ရွက်ခဲ့ကြသူတွေဒီမိုကရေစီတက်ကြွလှုပ်ရှားသူတွေကိုတော့ဘေးဖယ်ထားတယ်လို့ဆိုပြီးဝေဖန်နေကြတာပါ။ဝါရီတတမန်ဟောင်းတို့ဦးဖြစ်တဲ့ဥက္ကမောင်ကြီးကတော့အခုလိုပြောပါရယ်
။ဟိုအငယ်တို့ဒီဒီမိုကရေစီလုပ်တဲ့ဟိုတအားတော့ဒီမိုကရေစီတောင်းဆိုတဲ့လူတယောက်မှမပေါ်ဘူးတယောက်မှသူတို့မဖိတ်ဘူး။သာမတ်ကြီးကအကုန်လုံးသူတို့ကဖော်ရီဆရာဝန်နေပါလေ။ဘာလို့အစင်လာဝင်ထွက်ပြီးတော့နေတဲ့လူတွေသူတို့လူ၃000ဖိတ်ထားတယ်ပြောတယ်။ဟိုတနေ့ကလူတရာသူတော့သူကလူတရားလောက်ပဲတွေ့ပဲဆိုတော့ဘူးတဲ့အဲသာမကပြောပြီးတော့သူ့လူတွေကဟိုသူ300လောက်ရှိတာပေါ့ဟိုတယ်သူ့မှာသူတို့လုံမယ်ဆိုပြီးစီစီလုပ်တယ်တဲ့ဆိုတော့အားခဲ့သေးတယ်ကျွန်တော်တို့ဟိုပထမတစ်ခါလုံတော့ဒီမှာပတိစီယာထိန်နှင်းတို့ဟိုဇာကနာတို့ဘာတို့လာပြီးလုံကြတာဆိုတော့အဲဒီတော့ဆိုလူထောင်နဲ့လာတာဟဲ့လားလူတော့တောင်းတောင်းလို့လာတာတော့သူကြီးတန်ကြိုးအင်အားစုတွေအခုဒီမိုကရေစီအားစုတွေတရားအောင်မပေါ်ဘူး
ဒေါ်ဆန်းစုကြည်ရဲ့အခုခီးစင်မှာအရေးခီးစင်တွေတုန်းကလို့သူ့ကိုတောင်းတောက်ဖြားဖြားချူဆိုခဲ့ကြတဲ့သူတွေနေပါသွားတာတွေ့ရတယ်လို့သူ့ကိုစက်ကျင်ဆန္ဒပြဖို့စီစဉ်သူတွေလည်းရှိနေပါတယ်ဒီတစ်ခါတော့ဆန်းစုကြည်ရဲ့ဗြိတိန်ခီးစင်ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်နဲ့ဒုတိယအကြိမ်လာရောက်တာဖြစ်ပါတယ်ဒီဗြိတိန်ခီးစင်မတိုင်ခင်အီတလီနိုင်ငံကိုတွားရောက်ခဲ့တာမှာတော့ဒေါ်ဆန်းစုကြည်ဟာအီတလီဝန်ကြီးချုပ်နောက်နိုင်ငံခြားရေးဝန်ကြီးပုတ်ဟန်မီဂျီတို့နဲ့လည်းတရားစီတွေ့ဆုံခဲ့တဲ့အပြင်အီတလီအထက်လွှတ်တော်မှလည်းမေးခွန်းပြောကြားခဲ့ပါတယ်ဥရောပခီးစင်ပထမတစ်ထောက်ဖြစ်တဲ့ဘယ်လ်ဂျီယံနိုင်ငံခီးစင်အတွင်းမှာတော့ EU ဥရောပသမဂ္ဂရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဟာရီနီဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကအပါအဝင် EU တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ဘယ်လ်ဂျီယံဘုရင်ဖီလစ်နဲ့လည်းတရားတွေ့ဆုံခဲ့ပါသေးတယ်ရှင်တို့ရရှိပါရှင်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတဲ့နောက်နိုင်ငံတကာရဲ့မြန်မာပြည်ပေါ်ရေးယူပိတ်ဆို့မှုတွေအလုံးရောကြသွားတယ်ဆိုပေမဲ့မြန်မာငြိမ်းချမ်းရေးရခိုင်ရေးစတာတွေနဲ့ပတ်သက်လို့တော့ဖိအားတွေရင်ဆိုင်နေရဆဲပါဒေါ်ဆန်းစုကြည်ဟာဆိုရင်လည်းပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲဥရောပခီးစဉ်နောက်မကြာခင်ဆိုရင်တရုတ်ခီးစဉ်စသဖြင့်နိုင်ငံတကာဆက်ဆံရေးတွေမှာမြန်မာအစိုးရကိုစားအဓိကဆောင်ရွက်နေသူဖြစ်ပါတယ်ဒါကြောင့်ဒေါ်ဆန်းစုကြည်ရဲ့နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံခြားရေးမူဝါဒတွေကိုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေလံအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုဆွေးနွေးလို့တဲ့အမြင်အယူဆမေးခွန်းတွေကိုလည်းကြိုတင်ပေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ email လိပ်စာက babies@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့0932312555ဖြစ်ပါတယ်ပါဝင်ဆွေးနွေးပြီးပြကြတဲ့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင
်သောတာရှင်တွေနေစနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်ထားတဲ့လေလံအစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်ခုတစ်ခါမှာတော့ American ပြည်အောင်စုကပေးတဲ့ Fulbright ပညာတော်သင်အစီအစဉ်အကြောင်းကို American သတ်မှတ်ကြီးနဲ့တည်ထောင်တွေ့ဆုံမေးမြန်းခန်းအကြောင်းကိုတင်ဆက်ပေးကြပါမယ်။ American ပြည်အောင်စုရဲ့ Fulbright ပညာတော်သင်အစီအစဉ်ဟာနှစ်နိုင်ငံကြားလူမှုချင်းဆက်ဆက်ရေးကိုအားပေးတဲ့အစီအစဉ်တစ်ခုဖြစ်တာကြောင့်နှစ်နိုင်ငံဆက်ဆက်ရေးကိုအထောက်အကူဖြစ်စေတယ်လို့မြန်မာနိုင်ငံဆိုင်ရာ American သတ်မှတ်ကြီး Scott Marcia ကပြောပါရယ်။ Chatter Rainy ညကရန်ကုန်မြို့ American သတ်မှတ်ကြီးနေအိမ်မှာကျင်းပတဲ့ Fulbright အစီအစဉ်ကိုမြန်မာနိုင်ငံမှာအကောင့်ထည့်ဖော်လာတာနှစ်90ပြည့်အထိမ်းအမှတ်အခမ်းအနားတစ်ခုတိုင်းကမှာပဲသံမက်ကြီးနဲ့တရားတွေ့ဆုံမေးမြန်းကမှာ Mr. Scott Marcia ကအဲ့လိုပြောတော့တာပါကုကျော်သိန်းကတွေ့ဆုံမေးမြန်းထားပါတယ်ရှင
်တွေ့ဆုံမေးမြန်းခွင့်ပြုတာကျေးဇူးတင်ပါတယ်သံမက်ကြီးခင်ဗျာ Fulbright ပညာသင်အစီအစဉ်ကိုလှုပ်လာတာအခုဆိုရင်နှစ်အတော်ကြာပါပြီဒီအစီအစဉ်ကနေဘယ်လိုမျိုးအကောင်းဆုံးအကျိုးကျေးဇူးတွေများရပြီးပါပြီလဲခင်ဗျာ
Well, the great thing about Fulbright is that we're now celebrating our 70th anniversary of Fulbright, which happens also to be on.
အခုဆိုရင် Fulbright season ကိုမြန်မာပြည်မှာလှုပ်လာတာနှစ်90ပြည့်သွားပါပြီ။ဒါ့အပြင်ဒီနှစ်မှာ American မြန်မာဆက်ဆံရေးနှစ်90ပြည့်တဲ့အချိန်လည်းဖြစ်ပါတယ်။ Fulbright season ကတကယ်ကောင်းမွန်တဲ့ရလဒ်နှစ်ခုကိုပေးပါတယ်။တစ်ခုကမြန်မာနဲ့ American ကျောင်းသားတွေနဲ့ပညာရှင်တွေနှစ်နိုင်ငံဖလှယ်ပြီးတော့အပြန်အလှန်တင်ယူလုပ်ကိုင်နိုင်မယ့်အခွင့်အလမ်းကိုပေးပါတယ်။သူတို့ရဲ့စွမ်းရည်တွေအတိတုဒ္ဒတွေကိုဖြည့်ဆည်းခွင့်ရပါတယ်ဒါကတိတ်ကိုအရေးကြီးပါတယ်ဒုတိယတစ်ခုကတော့လူမှုအချင်းချင်းဆက်ဆံရေးအပေါ်မှာအခြေခံတဲ့နှစ်နိုင်ငံဆက်ဆံရေးကိုတိစောက်ပေးပါတယ်ဒီစီဇန်ဟာလူမှုအပေါ်ဆက်ဆံရေးကိုအခြေပြုတဲ့ တကယ်စံနမူနာအစီအစဉ်တစ်ခုသာမကတကယ်နီလန်ကောင်တစ်ခုနဲ့စွမ်းရည်ကိုတိဆောက်တဲ့အစီအစဉ်ဖြစ်ပါတယ
်စီစဉ်ကိုလှုပ်လာတာနှစ်အတော်ကြာလာပြီဖြစ်တာနဲ့အမျှဒီစီစဉ်မှာပါဝင်ခဲ့သူတွေလက်ရှိပါဝင်နေသူတွေမကြခင်မှာပါဝင်ကြတော့မယ့်သူတွေရှိပါတယ်ဆိုတော့အနာဂတ်မှာမြန်မာကျောင်းသားတွေအတွက်ဒီအစီအစဉ်ကိုပိုပြီးတိုးချဲ့ဖို့များရှိပါသလားခင်ဗျ
Yeah well we're going to continue the Fulbright program the numbers every year might vary a little bit but we don't have only Fulbright we also
Fulbright season ကိုဆက်ပြီးတော့လှုပ်သွားပါမယ်နှစ်စဉ်အရေးအတွက်ကတော့အနည်းငယ်အပြောင်းလဲရှိနိုင်ပါတယ်ကျွန်တော်တို့မှာ Fulbright season တစ်ခုတည်းမဟုတ်ပါဘူး Humphrey season လည်းရှိပါတယ်ဒီနှစ်ဆိုရင် Humphrey season နဲ့ကျောင်းသား2ယောက်သွားဖို့ရှိပါတယ်ဒါပေမဲ့တိတ်ကိုအားရစရာကောင်းတာကရေဒူကာလအနေနဲ့အပြန်အလှန်ဖလှယ်တဲ့တခြား season တွေရှိနေတာပါအခုလက်ရှိမှာကိုပဲ Federal စနစ်အကြောင်းလေ့လာဖို့မြန်မာနိုင်ငံကလူပုဂ္ဂိုလ်15ဦးအမေရိကမှာရောက်နေပါတယ်။နောက်ပြီးတော့ကျွန်တော်တို့အားပေးနေတဲ့အဓိကကိစ္စတစ်ခုကတော့တက္ကသိုလ်ချင်းဆက်ဆံရေးကိုအားပေးမြင့်တင်ဖို့ပါ။ဒါကသုတေသနတွေအတူလုပ်ဖို့ကျောင်းသားတွေဖလှယ်ဖို့အခွင့်အလမ်းတွေကိုရစေပါတယ်။နောက်ထပ်အားရစရာကိစ္စတစ်ခုကတော့ငင်းချမ်းရေးလှုပ်အားပေး Peace Corps အစီအစဉ်ပါ။ဒါကမတူကွဲပြားတဲ့အစီအစဉ်တစ်ခုဖြစ်ပေမဲ့လူထုချင်းဆက်သွယ်တဲ့အစီအစဉ်တစ်ခုပါပဲ။ဆိုတော့ခြုံပြောရရင်လူထုချင်းဆက်ဆံရေးကိုတကယ်ပဲတိုးချက်နေပါတယ်။
ဒီစီစဉ်ကိုစိတ်ဝင်စားပြီးတော့ပါဝင်ခြင်းသူတွေအတွက်အတန်မတ်ကြီးရဲ့အမှားစကားကဘာများဖြစ်ပါမလဲ
Well the Fulbright is really our premier program and something we love it's a great program it gives an opportunity for me
Fulbright ဟာကျွန်တော်တို့ရဲ့တကယ်ပထမဆုံးအစီအစဉ်ဖြစ်ပြီးတော့ကျွန်တော်တို့တိတ်ကြိုက်တဲ့အစီအစဉ်တစ်ခုပါဒီကနေမြန်မာကျောင်းသားတွေအမေရိကန်မှာနှစ်နှစ်အထိအဆင့်မြင့်ပညာတွေသင်ယူခွင့်ရပါတယ်ဒါဟာဒီဂရီပေးတဲ့အစီအစဉ်တစ်ခုပါတိတ်ပြီးတော့အသုံးဝင်ပါတယ်ပြန်ဆန်မှုတော့ကြီးပါတယ်ဒါပေမဲ့အားလုံးအတွက်ဖွင့်ထားတာပါစေဝန်စားသူတွေကျွန်တော်တို့ကိုဆက်သွယ်ဖို့အခွင့်အလမ်းတွေကိုရအောင်ယူဖို့ကျွန်တော်တို့ကအားပေးပါတယ်
။ဗမာထပ်ပြီးတော့ဖြည့်ဆွတ်ပြောချင်ပါသေးလေခင်ဗျာ
I just that this is part of what we're really excited about the relationship between our countries is really growing there's a lot of friendship a lot
ဒါဟာကျွန်တော်တို့ကျင်းတဲ့အားရတဲ့ကိစ္စတစ်ခုပါကျွန်တော်တို့နိုင်ငံအကြားမှာဆက်ဆံရေးကတကယ်ပဲတိုးတက်နေပါတယ်ချစ်ကြည်ရင်းနှီးနှွေးထွေးမှုအပြည့်ရှိပါတယ်ဒီလိုအစီအစဉ်မျိုးကအဲ့ဒီဆက်ဆံရေးကိုအားပြည့်ပေးနိုင်ပါတယ်ဒါ့အပြင်မြန်မာဖွံ့ဖြိုးတိုးတက်ရေးအတွက်အကျိုးရှိတယ်လို့လည်းကျွန်တော်ထင်ပါတယ်အပြင်းထန်လေလာအတိတုဒ္ဒကျွမ်းကျင်မှုတွေအများပြဖြည့်ပြီးတော့နှစ်နှစ်ပြီးတဲ့နောက်ပြန်လာကြတဲ့အခါနိုင်ငံကိုအလုတ်ကျွေးပြုနိုင်ကြပါတယ
်။တမတ်ကြီးကိုကိုကျော်သိန်းကတွေးဆမေးမြန်းထားတာပါ။တစ်စစ်ထဲမှာပဲဒီ Fulbright season ကနေလက်တွေ့အကျိုးခံစားရသူတွေရဲ့ပြောကြားချက်တွေကိုကြားကြရမှာပါ။American ပြည်အောင်စုကပေးတဲ့ Fulbright ပညာတော်သင် season ကနေနိုင်ငံတကာကကျောင်းသားတွေနဲ့ထိတွေ့ဆက်ဆံရပြီးတော့နားလည်မှုတိဆောက်ရတဲ့အတွေ့အကြုံတွေကိုမြန်မာနိုင်ငံမှာပြန်ပြီးတော့အသုံးချလှုပ်ဆောင်နိုင်တာကြောင့်အကျိုးရှိတဲ့အကြောင်းကို Fulbright ပညာတော်သင်စုရဘူးသူတွေကပြောကြပါရစေ။ဒါပြင် Australia တက္ကသိုလ်တခုကနေမြန်မာနိုင်ငံမှာသုတေသနလုပ်နေတဲ့ American နိုင်ငံသူ Fulbright ပညာတော်သင်တဦးကလည်းသူ့ရဲ့ခံစားချက်အတွေ့အကြုံတချို့ကိုမျှဝေပေးပါရစေ။2017ခုနှစ်တုန်းက Fulbright season နဲ့ Western Michigan တက္ကသိုလ်မှာနိုင်ငံရေးသိပ္ပံဘာသာရပ်ကိုနှစ်နှစ်နီးပါးကြာအောင်လေ့လာခဲ့ပြီးတော့အခုခါမှာတော့ပြည်သူ့လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ဦးစောသိန်းကအခုလိုစပြီးတော့ပြောပြပါတယ်
။ကျွန်တော်ကနိုင်ငံတကာကျောင်းသားတွေနဲ့ရင်းနှီးတယ်နိုင်ငံတကာကျောင်းသားတွေတယောက်တယောက်ဒီနားလည်မှုရှိတယ်ဒီဟိုတယောက်တယောက်ကူညီတယ်အဲ့ပြိုင်နေမှာပဲကျွန်တော်တို့ဒီကျောင်းရဲ့မူဝါလဲဒီနိုင်ငံတကာသူတို့ကဘယ်တော့မှ foreign students ဆိုမခေါ်ဘူး foreign student ခေါ်ရင်သူတို့ကရိုင်းတယ်လို့ပြောတယ်သူက international student လို့ခေါ်တယ်အဲ့လိုခေါ်ပြီးတော့ကျွန်တော်တို့ဒီတယောက်တယောက်ခီးသွားတာတို့ကျွန်တော်ခီးရလဲဥပမာ Washington DC လို့ဝေးဝေးသွားတာရှိတယ်ကျွန်တော်ရှီကာဂိုလို့နီးနီးသွားတာရှိတယ်ခီးရလဲမကြာခဏထွက်တဲ့တော့အဲ့ဒီ interpersonal skill နဲ့နောက်ပြီးတော့ဒီ international spirit ပေါ့ဒါကိုကျွန်တော်ကဒီခံစားသိရှိနားလည်လာတယ်ပေါ့ဒီနားလည်လာတဲ့အတွက်ကျွန်တော်နိုင်ငံကိုပြန်လာပြီးတော့ဒီ2015မှာကျွန်တော်ဒီရွေးကောက်ပွဲကျွန်တော်ဝင်လာတဲ့အခါကျတော့ကျွန်တော်တို့ခေါင်းဆောင်ရဲ့ဒီမှားကြချက်ဖြစ်တဲ့အမျိုးသားရင်ကြားစီရင်မှုဆိုတာဒီ international spirit နဲ့တိတ်ပြီးတော့မကွာဘူးပေါ့ကျွန်တော်တယောက်တယောက်မတူတာရှိပြီးတယောက်နားလည်အောင်ဒီစကားပြောဆိုပြီးတော့ညှိယူမယ်နောက်ပြီးတော့လဲတယောက်တယောက်ကဟိုကဘာကြီးတစ်ခုထဲမှာနေတဲ့အတွက်တယောက်တယောက်ညီကောင်မောင်နှမဖြစ်တဲ့ဆိုတဲ့စိတ်ကကျွန်တော်တို့မြန်မာပြန်ရောက်တော့လဲကျွန်တော်တနိုင်ငံသားမှနေတဲ့အတွက်အလုံးဝညီကောင်မောင်နှမဖြစ်တဲ့ဆိုတဲ့စိတ်ကကျွန်တော်လွန်လင်းတကူခံစားလို့ရပါတယ်ခင်ဗျာ
။လက်ရှိမှာ Australian နိုင်ငံ Tasmania တက္ကသိုလ်ကနေမြန်မာနိုင်ငံမှာသုတေသနလုပ်နေသူဒေါက်တာ Matthew Sakho ဒေါက်တာ Jaylin Roberts ကလည်းသူ့အတွေ့အကြုံကိုခုလိုပြောပြပါဗျ။
Oh ဟိုခံစားမှုအမျိုးမျိုးရှိတယ်အများကြီးရှိတယ်။ဘာဖြစ်လဲဆိုတော့ဒီမှာပထမဆုံးရောက်တုန်းကဒီအရင်ကရှိတယ်အစိုးရရှိသေးတယ်ဟိုတော့ကဒီလူစိတ်ထဲမှာရှိတဲ့ဟာပြောလို့မရဘူးဒီအခုရောက်တာဆိုရင်မတူတာအများကြီးရှိတယ်ဒါပေမဲ့ ဘယ်လိုပြောမလဲ reform ဘယ်လိုပြောမလဲမသိဘူ
းပြင်ပြောင်းလဲရ
ှိဟုတ်ပြုတ်ပြင်ပြောင်းလေးရာရှိပြီးရှိပေမဲ့အမျိုးမျိုး ပြဿနာတွေပေါ်လာတယ်အဲ့ဒါနဲ့ဟို taxi ဆရာအနေနဲ့သူတို့ဝင်ဝဲရဖို့ခက်တယ်မဟုတ်ရင်ဒီ land based ဆိုင်တွေရာသူတို့I forgot reform again. Biu bin biang le ye shi be me tu ro a chi ne tei ma kaung mu. Ai di ha ti ma win ni de.
2012 ka ni 2015 thi Washington tet ka do ma tet pi ro jam ma yi san ya si man khan kwe mu maha bwe ya ke tu Dr. Myo Myin Aung ga le VOA ko khu lo pya pya tha ba de.
ကျွန်တော်တို့စပြီးတော့ apply လုပ်တဲ့အချိန်တုန်းက2012ခုနှစ်ဝင်းညင်တုန်းကဆိုလေတော်တော်လေးခက်ခဲခဲခဲလုပ်ရပါတယ်ကျွန်တော်တို့ online ကတက်ဖြည့်တာအစစာရွက် print ထုတ်ပြီးတော့ form တွေဖြည့်ပြီးတင်ရတာအစတော်တော်ကြူးစားကျွန်တော်တို့လုပ်ခဲ့ရပါတယ်ဒါပေမဲ့အခုချိန်ကတော့ခက်ကလည်းဒီနှစ်နှစ်3-4နှစ်အတွင်းမှာတော်တော်လေးအပြောင်းလဲဖြစ်လာတော့အရင်ကထက်လဲ information ကိုကျွန်တော်တို့ပို့ပြီးလလန်းမိလာတယ်ပို့ပြီးတော့လေလူငယ်တွေကပို့တော်လာတဲ့သဘောရှိပါဒါကြောင့်ဟိုစူးစမ်းမယ်ဆိုရင်ရလဲရနိုင်ပါတယ်တကယ်လို့ဟိုတစ်ကြိမ်စူးစမ်းလို့မရရင်လည်းအားမလျှော့လိုက်ပါနဲ့နှစ်ကြိမ်သုံးကြိမ်လေးကြိမ်စူးစမ်းပြီးပါရသွားပြီဆိုရင်လည်းဒါတကယ့်ကို life changing experience ပေါ့နော်ကျွန်တော်တို့အတွက်ကတော့တကယ့်ကို eye opening experience ဖြစ်ပါတယ်တခါမှလည်းအပြင်းမရောက်ဘူးဟိုကိုယ်နိုင်ငံမှာဖြစ်တဲ့ဟာကတော့ဝလုံးကောင်းထဲမှာလတ်တာတယ်လို့မျိုးကျွန်တော်တို့ဖားတငယ်လို့မျိုးပေါ့နော်ကိုယ့်ဟာကိုယ်တော့ကျွန်တော်တို့ဟုတ်လာပြီးရမ်းထင်ပါတယ်ဒါပေမဲ့သူများဖွံ့ဖြိုးတဲ့နိုင်ငံရောက်သွားတဲ့အခါကျတော့အတီးတဲ့အများကြီးလို့ဖို့လိုပါသေးလားငါတော်တော်နောက်ကျပါလားဆိုတာကိုဟိုသိရတဲ့အတွက်ကြောင့်တစ်ဖက်မှာလည်းကျွန်တော်အားငယ်စေဖြစ်သလိုတစ်ဖက်ကလည်းဒီလိုရလာတဲ့ပညာနဲ့အကောင်းဆုံးဖြစ်အောင်ပြန်လုပ်မယ်ဆိုတော့အားတက်တဲ့စိတ်အားဝင်တဲ့စိတ်ဖြစ်အောင်လည်းလုပ်ပေးနိုင်တဲ့ program experience ဖြစ်တဲ့အတွက်ကြောင့်မလို့ရအောင်ကြိုးစားပါရရင်လည်းကိုယ့်ဘဝအတွက်အကျိုးအရှိဆုံးဖြစ်ပါလိမ့်မယ်ဆိုတာကိုကျွန်တော်ကဟိုအမှတ်ခံရပါတယ်ခင်ဗျာ
ဒီ Fulbright season ကကျောင်းသားတွေရဲ့ပြောကြားချက်တွေကိုနားဆင်ကြကြတာဖြစ်ပါတယ်ခုတစ်ခါမှာတော့ဘကိုးမျိုးကဓာတ်ထုတ်မှုအကြောင်းကိုတင်ဆက်ပေးကြပါတယ်ဘကိုးမျိုးပေါ်မှာမေလ၄ရက်နေ့တုန်းကလမ်းပေါ်ကလူငယ်တွေကိုစိုက်ကယ်စီးလာတဲ့မျက်နှာဖုံးဆွတ်ထားတဲ့လူ၁၀ယောက်ကဓာတ်နဲ့ထိုးခဲ့ပါတယ်။လူငယ်တယောက်သေဆုံးပြီးတော့တခြားသူတွေလည်းဒဏ်ရာရခဲ့တယ်လို့သိရပါတယ်။တိုက်ခိုက်ခဲ့သူတချို့ကိုဖမ်းမိထားပြီးတော့စစ်ဆေးနေစေဖြစ်တယ်လို့လည်းသိရပါတယ်။ပြည်စုံကတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မင်းမာကသတင်းပေးပို့ထားပါတယ်
။ဘကိုးတိုင်းဘကိုးမျိုးပေါ်မှာစိုက်ကယ်တွေစီးလာတဲ့လူအုပ်စုတွေကလမ်းပေါ်မှာရှိတဲ့လူတွေကိုဓာတ်နဲ့လိုက်ထိုးတာပြင်စိုက်ကယ်မီးရှို့တာတွေလုပ်ခဲ့တဲ့အတွက်လူတဦးသေဆုံးသွားခဲ့တာပါ။ဘကိုးမြို့ပေါ်မှာစာသာပရိညာကဖြစ်ပွားခဲ့တဲ့မျက်နှာဖုံးဆွတ်ထားတဲ့လူအုပ်စုနဲ့ပတ်သက်လို့မြို့ကတဦးကအခုလိုပြောပြပါဗျာ။အဲ
့ဒါလက်ပြကန်လားမလက်ပြကန်ရှိမှဖြစ်တာလေ။ဟောမျက်နှာဖုံးဆွတ်တဲ့အနီရောင်မျက်နှာဖုံးဆွတ်ထားတဲ့လူကကောင်းတောင်လုပ်ပြီးတော့ကျန်တဲ့ဆိုင်ငယ်လေးစီပေါ့မျက်နှာဖုံးလေးဆွတ်ထားတဲ့လူငယ်လေးတွေပေါ့နော်။သူတို့အဲမှာဂီတာတီးပြီးတော့ထိုင်နေတဲ့ဂီတာတီးတဲ့ကောင်လေးတွေကိုထိုးတယ်နောက်လမ်းသွားလမ်းလာပေါ့နော်။အဲ့ဒါဟိုနေတဲ့ဆိုင်ငယ်ကိုမီးရှို့တာဟုတ်တယ်မ။အဲ့ဒါမီးတော့မီးသွားပါပြီ။ဒီဝါရီ
ဟမ်လာ
နိုင်ငံလောက်ပဲလုပ်နေတာဟုတ်
ဒီချစ်ရဲ့ကြောင့်လူတဦးသေဆုံးသွားခဲ့ပြီးတချို့လည်းဒဏ်ရာတွေရခဲ့တယ်ဆိုပြီးပြောပြပါဗျာအဲ
့တော့တုံးနဲ့လည်းရိုက်တယ်ဒါနဲ့လည်းထိုးတယ်ပေါ့နော်အဲ့လိုမျိုးအဲဟိုအခုအဲ့ရဆေးရုံတင်တာလည်းကြောက်တော့ဒီနေ့မနေ့သုံးပါတယ်တက်လာလဲလူပါလေစစ်စစ်ဆိုတော့မသိတော့ပြန်မှာဆေးရုံတင်တာလေဆေးရုံသူလည်းအဲ့ဒီဆေးရုံတင်တော့ကြောက်တော့ဒီမနေ့သုံးတယ်အဲ့ဒါရဲ့ဒီမှာရောက်ရှိရလို့ပြောတယ်မှာ
ဘကိုးမျိုးမှာတော့အခုလိုမျိုးဖြစ်ရမျိုးတွေဖြစ်လေဖြစ်တာမရှိဘူးလို့လည်းမြို့ကန်တွေကဆိုပါတယ်ဒီဖြစ်ရတဲ့ပတ်သက်လို့ဘကိုးရဲစခန်းကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့ဒီလိုဖြစ်တယ်ဆိုတာမှန်ကန်ကြောင်းအတည်ပြုခဲ့ပြီးအမှုစစ်ဆေးနေတဲ့ကာလမှာအသေးစိတ်ပြောဆိုဖို့တော့ညှင်းဆိုပါတယ်။ဘာကြောင့်ဒီလိုလုပ်တယ်လဲဆိုတာကိုတော့စစ်ဆေးနေသေးဖြစ်ပြီးဘကိုးမျိုးကလူလူကတော့ဒီလိုဖြစ်ရတဲ့ကြောင်းစိုးရိမ်ပူပန်မှုတွေရှိနေတယ်လို့တရားဥပဒေစိုးမိုးမှုမရှိတယ်လို့ခန်းစားနေရတယ်ဆိုပြီးပြောဆိုကြပါတယ်။ရန်ညိုးမရှိပဲလုတ်တဲ့လုတ်ရက်အတွက်ကြောင့်လည်းအလားတူဖြစ်ရမျိုးတွေထပ်ဖြစ်မှာကိုမြို့ကန်တွေကစိုးရိမ်ပူပန်နေကြတယ်လို့လည်းပြောပြကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတောတာရှင်များရှင်၂၀၁၉ခုနှစ်မေလ၅ရက်တောက်ကြံနေညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လင်းချက်တွေကိုတောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့ည10:00နာရီထိလိုင်းဒိုမီတာ24 25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုတ်လင်းပေးမယ်စီစဉ်ထဲမှာဆိုရင်တော့ရန်ကုန်မြို့မှာမြင်းကလေးအန်တရယ်ဘလောက်ထိစိုးရင်ရလဲဆိုတာနဲ့ပတ်သက်ပြီ
းမြောက်ရထားလမ်းတွေပါတွေကတော့လက်ရှိမှာတော့မစနိုင်ဘူးဒီကစီမံချက်တွေမှာ2040ထိပဲရှိတာဆိုတော့အဲဒီအာမျိုး infrastructure တွေကတော့
မြန်မာနိုင်ငံမြင်းကလင်းကော်မတီကဥသူရအောင်ငါခုလိုရှင်းပြထားတာကိုသိပ္ပံနဲ့ညီပညာကဏ္ဍမှာအပြည့်စုံနားဆင်ကြမှာပါ။ဒါပြင်အမျိုးသမီးကဏ္ဍနဲ့တူတာဆောင်တဲ့ American တခွင်ကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာနယ်ပေါ်အမေရိကန်အမျိုးသမီးတဦးကအမေရိကန်အရန်ကာကွယ်ရေးတပ်မှဒုတိယပုံမူကြီးအဖြစ်တာဝန်ထမ်းဆောင်နေပါတယ်။ပမောက္ခဒေါက်တာမီမီဝင်းဘတ်သူကအမေရိကန်ကာကွယ်ရေးဌာနလက်အောက်မှာရှိတဲ့ဟာဝိုင်အခြေစိုက် Asia Pacific Center for Security Studies APCSS လုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနမှာတာဝန်ထမ်းဆောင်နေတာဖြစ်ပြီးတော့လက်ရှိမှာလည်းမြန်မာနိုင်ငံရဲ့အရက်ဖက်နဲ့စစ်ဖက်ဆက်ဆံရေးကောင်းမွန်စေဖို့ကူညီဆောင်ရွက်ပေးနေသူဖြစ်ပါတယ်။ American စစ်တပ်မှာဒုတိယဗိုလ်မှူးကြီးတဦးဖြစ်လာအောင်ကြိုးပမ်းခဲ့မှုနဲ့ပတ်သက်လို့ဒေါက်တာမီမီဝင်းဘတ်ကိုဆက်သွယ်မေးမြန်းပြီးတော့ဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်ကတင်ဆက်ထားပါတယ်။
'Cause it only serves to make me more determined to achieve my final goal. And I come back even stronger.
ဒီကံပြည်တော်စုမှာဟုတ်တယ်ဒီဝင်းဘတ်အင်းနဲ့ပေါ့နော်ဒီအရန်ကာကွေးတပ်မှာဒုတိယဗိုလ်မှူးကြီးကြတူတာဝန်ထမ်းဆောင်နေရဆိုတဲ့အခါကျတော့မြန်မာနိုင်ငံဇာတိကနေပြီးတော့မှဒီနိုင်ငံကိုရောက်လာပြီးတော့ဘယ်လိုစစ်ထဲရောက်လာပြီးတော့ဘယ်လိုကြိုးပမ်းလာလဲဆိုတာကျမတို့အမျိုးသမီးတွေကိုမျှဝေပါလားရှင
်ကျမတို့ကကျမအမိသားစုကအမေရိကကိုလာတဲ့အချိန်မှာကျမ14နှစ်သမီးရှိပါတယ်ဆိုကျမ18နှစ်လည်းပြည့်လည်းပြည့်သွားတော့ကျမတို့ဟိုဗါလဲအထက်တန်းကျောင်းပြီးတယ်ပြီးတဲ့အခါမှာကျမကကောလိပ်သွားဖို့လုပ်တယ်အဲ့ဒါကျမတို့ကဟို immigrant family ပေါ့နော်ဆိုတော့ကျမတို့ပတ်စံမရှိဘူးကျမကိုကြောင်းထားဘူးဆိုအဲ့ဒီအချိန်မှာကျမက scholarship တွေလေလိုက်လျှောက်တယ်လိုက်လျှောက်တဲ့အခါမှာအဲ့ဒီ army ROTC ဆိုတာလေ reserve officer training course ဆိုတဲ့ program ကကျမကို full scholarship ပေးတယ်ပြည့်တဲ့အခါကျတော့ကျမအဲ့ဒီဥစ္စာတက္ကသိုလ်တက်ရင်းနဲ့ဒီဥစ္စာနဘေးကလည်း military training ပေါ့နော်သွားတက်လိုက်ရတယ်။အဲကျမအဲ့ဒါကြောင့်မို့တော့ကျမမှာလည်း minor မှာ military science ဆိုတဲ့ minor ရှိတယ်။အဲ့ဒီဥစ္စာလည်းပြီးလည်းပြီးရောကျမပွဲရတဲ့အခါကျတော့ကျမကို second lieutenant လည်းပြီးလိုက်ပါတယ်။အဲ့ဒီကနေစပြီးတော့ကျမအဲ့ဒါ1989ပေါ့နော်။အဲ့ဒီမှာစပြီးတော့ကျမစပြီးတော့ထမ်းဆောင်တာပါ။the world trade tower 9/11 လေပီလေပီရောကျမက mobilize လုပ်ခံကြည့်တယ်ဆိုတော့ကြည့် mobilize လုပ်တဲ့ခါကျတော့ကျမကိုသူတို့အေရှားနဲ့ပတ်သက်ပြီးတော့အများအားလေ specialize လုပ်တဲ့လူဆိုတော့လေသူကကျမကို pacific command ကိုပို့ပါတယ်ဆိုတော့ကျမ pacific command မှာ full time ပေါ့နော် active duty 3နှစ်ကျော်ကျော်လုပ်လိုက်တယ်အဲ့ဒီလုပ်တဲ့အချိန်မှာကျမကိုသူတို့က deputy economic advisor ဆိုပြီးတော့လုပ်ခိုင်းပါတယ်နောက်ပြီးတော့လေကျမ US counter terrorism strategy in asia မှာလေကျမ planner staff officer နေနဲ့လုပ်ခဲ့ပါတယ်။ဆိုအဲ့ဒါကြောင့်မလို့ကျွန်မဒီနေ့ on Lieutenant Colonel ပေါ့နော်ဖြစ်သွားတ
ယ်။အမျိုးသမီးတဦးအနေနဲ့ပေါ့နော်ဒီနိုင်ငံမှာစစ်တပ်ထဲဝင်နေဆိုတဲ့အခါကျတော့ကျမတို့ဒီတွေ့ရတာကပေါ့နော်တောင်းတယုံခဏရေးရှိမှုနဲ့ဝင်လို့မရဘူးလေ။ဘာလို့လဲဆိုတော့တင်တန်းနေဆင်းရတယ်ဆိုတော့အမျိုးသမီးတဦးအနေနဲ့ရောဒီဟာတွေကိုဘယ်လိုကြော်ထွားပါလဲဒေါက်တာ
။ဒါကျမအတွက်ကတော့ကျမအမြဲတမ်းအားကစားအမြဲတမ်းလှုပ်လာတဲ့လူဆိုတော့လေခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ဒီစွန့်အားနဲ့ပတ်သက်တဲ့ဥစ္စာမှာကျမအတွက်သိပြီးတော့အခက်အခဲမရှိဘူးအခက်အခဲပိုရှိတာကအဲဒီ military ဆိုတော့လေအမျိုးသမီးတွေက15ရာခိုင်နှုန်းလောက်ပဲရှိတယ
်
အဲ့ဒီမှာကျတော့ကျမတို့မှာ social cultural နဲ့ပတ်သက်ပြီးတော့နည်းနည်းပါးပါးအခက်အခဲတွေရှိတာပေါ့နော်နောက်ပြီးတော့ကျမကလည်း Asian အမျိုးသမီးဆိုတော့အဲ့ဒါနည်းနည်းပါးပါးတော့ adjust လုပ်ရတာပေါ့ကျမနည်းနည်းအခက်အခဲရှိပါတယ
်အဲ့လိုမျိုးအခက်အခဲတွေကဘယ်လိုမျိုးအခက်အခဲတွေပါလဲဥပမာပြောလို့ရမလားနောက်တစ်ခုကအဲ့လိုမျိုးအခက်အခဲတွေကိုဘယ်လိုလုပ်ကြော်လွှားယူပါလဲရှင
်အဲ့ဒါကတော့leadership နဲ့ပတ်သက်တဲ့ခေါင်းဆောင်ရေးအဲ့ဒါနဲ့ပတ်သက်တဲ့ကိစ္စပါပဲအဲ့ဒါတခြားလေ့ကျလို့ရှိရင်မျိုးသားတွေကအမျိုးသမီးဦးဆောင်တာမကြိုက်တာတွေရှိတယ်အမျိုးသမီးလုပ်ဟန်တွေကိုသူတို့တွေကဒီဥစ္စာ leadership quality ဆိုပြီးတော့သူတို့ value မလုပ်တတ်ဘ
ူးဟုတ်ကဲ့
ဆိုအဲ့လိုမျိုးဖြစ်ပါတယ်ဒါပေမဲ့လည်းကျမကတော့ focus လုပ်တာကတော့ကျမ mission accomplishment
okay
ပထမဆုံး so သူတို့နဲ့ပြိုင်တဲ့အခါကျလို့ရှင်သူတို့တဲ့နှစ်ဆ၃ဆပူကောင်းရတယ်သူတို့တဲ့နှစ်ဆပူ၃ဆပူသိနိုင်ရတယ
်
ပူလုံနိုင်ရတယ်ပူကြိုးစားနိုင်ရတယ်ဆိုအဲ့လိုမျိုးပြရင်လည်းကျမဒီလိုမျိုးကြော်လွားလာတာပါကျမတို့စစ်ခန်း planning ဆွဲမလားအေရှားအကြောင်းပူသိမလားကျမတို့တို့တဲ့ပူသိနိုင်အောင်ပူတက်နိုင်အောင်ကျမအမြဲတမ်းကြိုးစားပြီးတော့လှုပ်ဆောင်လာပါတယ်
ဟုတ်ကဲ့ကျမတို့မြန်မာနိုင်ငံမှာပေါ့နော်အခုလေဒီမိုကရေစီအသွင်ကူးပြောင်းရေးစတင်လာပြီးဖြစ်တဲ့အတွက်ကြောင့်အမျိုးသမီးတွေရဲ့အခန်းကဏ္ဍကတော့တော်လေးကြီးကြီးပါတယ်သူတို့ပြည်မြန်မာနိုင်ငံကလူဦးရေ53%မှာအမျိုးသမီးက50%ရာခိုင်နှုန်းဆိုတဲ့အခါကျတော့နောက်ဒေါက်တာတို့ဒီမှာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အခုညီးပေးတဲ့နေရာမှာလည်းမြန်မာနိုင်ငံရဲ့လုံခြုံရေးကဏ္ဍမှာပေါ့နော်အုပ်စုအလုံးတို့ပါဝင်ပြီးတော့အရက်ဖက်စစ်ဖက်ဆက်ဆံရေးနော်ပုံမကောင်းမွန်စေဖို့လှုပ်ဆောင်ပေးနေတယ်ဆိုတော့အဲ့လိုမျိုးကဏ္ဍမှာအမျိုးသမီးတွေဘယ်လိုပါဝင်ပြီးတော့လှုပ်ဆောင်နိုင်မလဲရှင်
အခုကြတော့မြန်မာစစ်တပ်မှာပေါ့နော်အခုမှသူတို့စပြီးတော့ women OTS အမျိုးသမီးနဲ့ပတ်သက်တဲ့ officer training အမျိုးသမီးအစ်စ်အရာရှိတွေသူတို့စပြီးတော့ training လုပ်တယ်အဲ့ရိုင်းကောင်းပါတယ်ဒါပေမဲ့တတိယဥစ္စာနောက်ထပ်အနည်းဆုံး10နှစ်လောက်တော့ကြာအောင်ပါပေါ့နော်သူတို့တတိယဥစ္စာကနေပြီးတော့ promotion ရဖို့စောက်ပြီးတော့ decision maker level အထိကိုသွားဖို့အတွက်နည်းနည်းတော့ကြာအောင်ပါပေါ့နော်ဒါပေမဲ့အမျိုးသမီးရကျွန်မတို့ကအမှန်မှကျွန်မပြောသလိုပဲဒီလုံခြုံရေးကဏ္ဍမှာကာကွယ်ရေးကဏ္ဍမှာနိုင်ငံရေးကဏ္ဍမှာကျမတို့ကအများတဲ့ပတ်ဝန်းကျင် environment က50ရာခိုင်နှုန်းအမျိုးသမီးနဲ့ပတ်သက်တဲ့အတ္တနာတွေအခက်အခဲတွေရှိတယ်ဆိုတော့ဒီ solution လုပ်တဲ့အခါမှာဒီဥစ္စာတွေကို address လုပ်တဲ့အခါမှာအမျိုးသမီးမပါလို့ရှိလို့ရှင်ကျမတို့ကမျက်လုံးတစ်လုံးနဲ့ပဲလှုပ်တယ်လို့မျိုးဖြစ်နေတယ
်
ဆိုတော့အဲ့လိုလှုပ်တဲ့အခါကျတော့ကိုယ့်ရဲ့ပြဿနာတွေအသေးအချာအဆုံးလင်းမသိနိုင်ဘူးပေါ့ဆိုတော့ကြမလို့အမျိုးသမီးတွေဝင်အောင်လို့အရင်ရေးကြည့်ပါကျွန်မတို့မှာအခုကကျတော့ကျွန်မတို့ယဉ်ကျေးမှုရပါတော့အမျိုးသမီးဆိုလို့ရှိရင်နိုင်ငံရေးနဲ့မဆိုင်ဘူးကာကွယ်ရေးနဲ့မဆိုင်ဘူးအားလုံးကဆိုင်တယ် human security လို့ပြောလိုက်တာနဲ့ကျွန်မတို့အမျိုးသမီးတွေက human ပဲလေလူပဲလေအဲ့ဒါတွေကိုကျွန်မသိစေချင်တာကတော့အားလုံးနဲ့ဆိုင်တယ်ဒုစားမဆိုင်တဲ့နေရာမရှိဘူ
းအဲ့ကကျတော့ဒီအမျိုးသမီးတွေပါဝင်မဲ့အခန်းကဏ္ဍကိုမြေတောင်မြှောက်ပေးဖို့ကအများကြီးပဲအရေးကြီးတယ်လို့ကျွန်မထင်ပါတယ်အဲ့တော့အခုလက်ရှိအနေအထားမှာဘယ်လိုအကြံပေးချင်ပါလဲ
အဲ့ဒီစတာကကျွန်တော်တို့အိမ်ကနေစတယ်မိသားစုကနေစတယ်အမေတွေအဖေတွေကသမီးနဲ့သားကိုပြောတဲ့အခါမှာသမီးကသားလိုမျိုးပဲလုံနိုင်တဲ့ဥစ္စာကိုသူတို့ပြောပေးရတယ်ဆိုအဲ့ဒါအိမ်ကနေစတယ်နောက်ပါ education system ဟိုနေကျောင်းသွားတဲ့အခါကျတော့ဆရာဆရာမတွေကသူတို့အားလုံးလုံနိုင်တယ်ဆိုတဲ့နော်စဉ်းစားမှုကိုရောက်ရမယ်ပြီးလဲပြီးတော့ဟိုနေအလုပ်လုပ်တာလို့ရှင်တယ်အလုပ်နေရာတွေမှာလည်းဒီဥစ္စာမျိုးသမီးနဲ့အမျိုးသားညံ့ညတ်တာဖြစ်နိုင်အောင်လုပ်ပေးရမယ်လိုအပ်လာတယ်အဲ့လိုမျိုးညံ့ညတ်တာအခွင့်အရေးတွေရှိလာလို့ရှိလို့ရှင်ကျမတို့ဒီအမျိုးသမီးတွေကဒီဟို decision maker level ရောက်လာတယ်အဲ့ဒီရောက်လာလို့ရှင်မြန်မာနိုင်ငံအတွက်မြန်မာလူမျိုးတွေအတွက်အရေးကောင်းတယ
်မြန်မာနိုင်ငံမှာစစ်တပ်မှာပေါ့နော်တံပရောအရာရှိတွေဖြစ်မြန်မာအမျိုးသမီးတွေကိုစတင်ပြီးတော့ခေါ်ပြီးတော့လေ့ကျင့်သင်တန်းတွေစပေးလာပြီးဆိုတဲ့အခါကျတော့အမေရိကန်အရန်ကာကွယ်ရေးတပ်မှာဒုတိယဗိုလ်မှူးကြီးတူအနေနဲ့ပေါ့နော်အခုလိုမျိုးဒီစစ်တပ်တဲ့ဝင်ပြီးတော့ပေါ့နော်ဒီထမ်းဆောင်ခြင်းနဲ့အမျိုးသမီးတွေကိုဘယ်လိုအကြံပေးချင်ပါလဲရှင
်ကျွန်မခုနကပြောသလိုပဲပေါ့နော်ကျွန်မတို့အရန်ကြိုးစားရတယ်ဘာလို့လဲဆိုတော့ကျွန်မတို့ကဒီဥစ္စာ breaking the glass ceiling your barrier ပထမစတဲ့လူတွေဆိုတော့လေအရန်ကြိုးစားရတယ်သူများတဲ့ပို့တော်အောင်ပို့တက်အောင်ပို့စီအောင်လုပ်ပြီးတော့ကြိုးစားရပါတယ်ဆိုတော့အဲ့ဒါကျွန်မပြောချင်တယ်အခုဝင်တဲ့ပထမfirst generation ပေါ့နော်အမျိုးသမီးတွေဝင်တဲ့အချိန်မှာပို့ပြီးတော့ကြိုးစားဖို့ကျွန်မတိုက်တွန်းနေပါတယ်ဟုတ်ကဲ့
ကျွန်မနောက်ဆုံးမေးချင်တာကတော့ခုလိုမျိုးစစ်လေ့ကျင့်ခန်းနေဖြတ်တန်းတဲ့နေရာမှာဒီအမျိုးသမီးနဲ့အမျိုးသားကွာတဲ့အတွက်ကြောင့်ဖတ်မှတ်ရရဥပမာလေးတစ်ခုလောက်မျှဝေလို့ရမှာရှင
်ကျွန်မပထမဆုံးပေါ့နော်ကျွန်မပြောစဒီ equipment တွေကကျွန်မစတုန်းကဒီဥစ္စာ adjustable မဟုတ်ဘူးကြောဘုတ်ဒီ frame တွေပါလှုပ်ထားတဲ့ဥစ္စာကအနည်းဆုံးလူ5ပေ8လက်မှအတွက်ကျမ5ပေ5လက်မှာပဲရှိတယ
်
ဆိုတော့ကျမဒီကြောဘိုးအိတ်ကိုတက်လိုက်လို့ရှိရင်အဲ့ဒီကြောဘိုးအိတ်ရဲ့အနောက်ဘက်ကကျမရဲ့တင်ပါနာအထိရောက်သွားတယ်အဲ့ဒီရောက်သွားတဲ့အခါကျတော့တစ်ခါလေကြာလို့ရှိရင်ကျမတို့ကဒီ air mobile exercise ဆိုပြီးတော့ helicopter တွေနဲ့ကျမတို့ကလေစစ်စင်ရေလုပ်နေတာအဲ့ဒီလုပ်နေတဲ့အချိန်မှာကျမအဲ့တုန်းကဆိုပေါင်113ပေါင်လောက်ပဲရှိပါတယ်ကျမရဲ့ကြောဘိုးအိတ်ကပေါင်90ဆိုကျမဒီအဲ helicopter ကနေခုံချလိုက်တဲ့အခါကျတော့အပေါ်ကနည်းနည်းပူလေးတော့ကျမလဲကြပါတယ
်
အဲ့လဲကြသွားတဲ့အခါမှာဒီကြောဘိုးအေးကအနောက်ဘက်ကနေပြီးတော့တင်မားနဲ့ဆောင့်ပြီးတော့အပေါ်တက်လာ哦ဆိုကျမခေါင်းကကျမကြောဘိုးအိမ်နဲ့ပြန်ပြိသွားတယ် အဲ့ဒီပြီးသွားတယ်ကျွန်မဘာမှထလို့မရတော့ဘူးကျွန်မကလည်း M16 တနက်ကလည်းရှိတယ်ကြောဘိုးအိတ်ကလည်းကျွန်မကိုဖိထားတယ်နောက်ပြီးတော့ကျွန်မရဲ့ဟိုမှာ helmet ကလည်းအပေါ်မှာရှုပ်ချက်ကိုခတ်နေတာပဲဒီလိုဆိုမထနိုင်တော့ဘူးအဲ့နောက်တော့နောက်တစ်ယောက်ကကျွန်မတို့ရဲ့ tag officer ဆိုတဲ့ second lieutenant တယောက်ကလာပြီးတော့ကျွန်မကိုကူညီပြီးတော့ဆွဲခေါ်ပါသူကပထမထင်တာကျွန်မကကြောက်ပြီးတော့မထနိုင်ဘူးလို့သူကထင်တာကျွန်မကြောက်တာမဟုတ်ဘူးကျွန်မဒီဥစ္စာပြီးနေတာ equipment အောက်မှာပြားပြီးတော့ကျွန်မမထနိုင်တော့တာဖြစ်တာကြောက်လို့မဟုတ်ဘူးဆိုသူကလည်းရမ်းရည်ကြတာပေါ့နော်ကျွန်မကတော့မဟုတ်ဘူးကြောက်လို့မဟုတ်ဘူးကျွန်မရဲ့ equipment အောက်မှာပြီးပြားနေတာလို့ပြောတာအခုကြတော့သူတို့ဒီ adjustable frame တွေရလာပြီဆိုတော့လေအဲ့လိုမျိုးတွေသိပြီးပြဿနာမရှိတော့ပါဘူ
း။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်။အခုလိုစီစီနဲ့ရှင်းပြတဲ့အတွက်အများကြီးပဲစိတ်ဝင်စားကြလိမ့်မယ်လို့ထင်ပါတယ်။ You can bend but never break me cause it only
serves to make me more determined to achieve.ထတာမီမီဝင်းဘက်အကြောင်းကိုဒေါ်လာတန်တင်ဆက်ထားတဲ့ဒီတပည့်ရဲ့အမျိုးသမီးကဏ္ဍမှာနားချင်ခဲ့ကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့သုတဆုံလေအမေရိကန်တခွင်ကိုတင်ဆက်ပေးကြပါတယ်။ဒီတပည့်ရဲ့သုတဆုံလေအမေရိကန်တခွင်စီစဉ်မှာတော့တန်နစီပြည်နယ်ရောက်မြန်မာနိုင်ငံကရွှေပြောင်းချေချနေထိုင်ကြတဲ့ကရင်တိုင်းရင်းသားတွေရဲ့ဘဝအကြောင်းရိုက်ကူးထားတဲ့ All Saints ရုပ်ရှင်ဇာတ်ကားအကြောင်းကိုပြောပြပေးမှာပါ။ဒီရုပ်ရှင်ထဲမှာရွှေပြောင်းချေချနေထိုင်သူကိုရဲဝင်းရဲ့ဘဝဇာတ်လမ်းကိုအဓိကစက်ရုပ်နေရာမှာထားပြီးတော့ဇာတ်အိမ်တဲရိုက်ကူးထားတာဖြစ်ပါတယ်။ကိုအောင်အောင်ကကိုရဲဝင်းကိုဆက်သွယ်မေးမြန်းထားတဲ့အပိုင်းတစ်ကိုတင်ဆက်ပေးပါမယ်ရှင
်ကိုရဲဝင်းတို့အခုနေတဲ့နေရာကဒီတနက်စီပြည်နယ် Nashville မြို့ရဲ့စင်ကြေပုံးကက်ရက်ကဒါစမနာမြို့မှာဟိုမြန်မာပြည်ကနေပြီးတော့ရွှေပြောင်းအခြေချနေထိုင်တဲ့သူတွေထောင်ထဲချီပြီးတော့ရှိတာပေါ့ဆိုတော့ဒါသူတို့တွေရဲ့အဲ့ဒီမှာရွှေပြောင်းအခြေချနေထိုင်လာကြတဲ့ဒါကိုရဲဝင်းအကြောင်းပေါ့လေအဓိကကတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဟိုရုပ်ရှင်ရိုက်ကူးထားတယ်ဆိုပြီးတော့ဟိုကျွန်တော်တို့သိရပါတယ်ခင်ဗျအဲ့ဒီအကြောင်းလေးကိုအရင်ရှင်းပြပေးပါလား
အာဟုတ်ကဲ့ကျွန်တော်ရှင်းပြပေးလို့ရပါတယ်ကျွန်တော်တို့ဒီရွှေပြောင်းအခြေချလာတဲ့ဒီ Tennessee State ပေါ့နော်စမနာမြို့လေးကိုကျွန်တော်တို့ကရောက်ချလာတော့2000ခွန်ပတ်ဝန်းကျင်လောက်မှာကျွန်တော်ရောက်လာတော့လူက40ပတ်ဝန်းကျင်50ပတ်ဝန်းကျင်လောက်မှရှိသေးတာပေါ့ဒါပေမဲ့1000 1800 1900 1000ဆက်တိုက်လူတွေကစောင့်ဝင်လာတာပေါ့အဲတော့ကျွန်တော်တို့ကဒီကိုရောက်လာတော့ခိုကိုရမယ့်ဖြစ်တယ်ဒုက္ခတွေရောက်ကြတဲ့ခါကျတော့ကျွန်တော်တို့အကူအညီတအားလို့အပ်လာတယ်ကျွန်တော်တို့ကဒီခရီးယန်ဘာသာဝင်တွေဖြစ်တဲ့ခါကျတော့ခရီးယန်ကြားချောင်းကိုသွားပြီးတော့အကူအညီတောင်းဖြစ်တာပေါ့ကျွန်တော်တို့ကအော်နေဗမာပြည်ကလာတဲ့အင်္ဂလိပ်ကန်တွေဆိုတော့ဒီအမေရိကန်မှာရှိတဲ့အင်္ဂလိပ်ကန်ဖျားเจ้าကိုကျွန်တော်တို့သွားပြီးအခုညတောင်းတော့အဲ့ဒီဖျားเจ้าမှာကဒေါ်လာသန်းနဲ့ချီပြီးတော့အဖိုးမပေးနိုင်တော့ဘယ်နဲ့ရောင်းလိုက်ရတော့မယ်ဆိုတော့ဘယ်လိုပြောမလဲအဲ့ဒီဟိုနေဖျားเจ้าကိုကျွန်တော်သွားပြီးတော့ရောက်ဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ကရုပ်ရှင်ရတဲ့အကြောင်းရင်းကဘာလဲဆိုတော့ဖျားเจ้าကိုသူကလွန်ခဲ့တဲ့အနည်း20လောက်ကပေါ့နော်သူတို့ဟိုနေဒီသာသနာပြုဖျားเจ้าအဖြစ်ညီကွက်တုတ်ကကိုသူတို့ဝယ်ပြီးတော့ဖျားเจ้าစောက်ထားတယ်အဲ့ဖျားเจ้าကဖျားเจ้าဟိုနေဒီဟိုနေသူတို့ရဲ့သာသနာပြုလုပ်ငန်းကမအောင်မြင်ဘူးပေါ့မအောင်မြင်ဘူးဆိုတော့ဖျားเจ้าကိုပြန်ရောင်းတော့မယ်ရောင်းဖို့အတွက်ကအစင်သက်လည်းဖြစ်နေပြီဒီဟိုနေငွေတန်ဖိုးကသမ်းနဲ့ချီကိုလမ်းနေချင်မပေးနိုင်ဘူးကျွန်တော်တို့ရောက်လာတဲ့ခါကျတော့သူတို့ကဖုန်းတော်ကြီးကကျွန်တော်တို့ကူညီမယ်သူ့ပြည်တော်ညာလေးဒီဖျားเจ้าကရောင်းရတော့မယ်တဲ့တို့နဲ့အတူတူလိုက်သွားရအောင်ဆိုတော့ကျွန်တော်တို့ကတော့မဟုတ်ဘူးကျွန်တော်တို့ကဒီယုံကြည်သောသူတွေဖြစ်တဲ့အတွက်ဒီမှာကျွန်တော်တို့ဆက်ပြီးတော့ရပ်တည်နိုင်ရအောင်ကျွန်တော်တို့ဖျားရှင်စီမှာဆုတောင်းမယ်ကျားကံအကူပြီးတော့ကျွန်တော်တို့ရှက်လန့်ဆက်ပြီးတော့ရှောက်ကြမယ်ဆိုပြီးတော့ဟိုကျွန်တော်တို့ကသူတို့ကိုဟိုနေတက်ဟိုနေဂရိခံမှုတွေပေးတယ်ဟာသူတို့ကလည်းအံ့ဩတာပေါ့ဘယ်လိုလုပ်ကြမှာလဲပေါ့ဒါမှမဟုတ်တစ်ဆင့်တစ်ဆင့်ကျွန်တော်တို့ဒီအခက်ခဲတွေအများကြီးကြော်ဖြတ်သွားတော့ဒီဖျားချောင်းရဲ့တန်ဖိုးကိုကျွန်တော်တို့ပေးစရာမလိုတော့ဘူးနောက်ပြီးတော့ကျွန်တော်တို့ကလည်းဒီမြန်မာ community မှာလည်းဒီ2014မှာအကောင်းဆုံးသောစုကိုရခဲ့ကြတယ်မြန်မာဒုက္ခသည်ကိုကူညီပေးတဲ့ကျွန်တော်နဲ့ဒီအင်္ဂလိပ်တွေကိုဟိုနေဥဆောင်တဲ့အဲ့ဒီ Father Mike တို့ရဲ့တမိုင်းကြောင့်ဖျက်မှန် live ride ကိုတို့ဝယ်ပြီးတော့ Hollywood ရိုက်ရှင်ဇက်ကားအဖြစ်ရိုက်ချင်တယ်ဆိုပြီးတော့ကျွန်တော်တို့ခွန့်တောင်းတယ
်ရုပ်ရှင်ကိုဘယ်သူတွေကရိုက်တာလဲဘယ်ကုမ္ပဏီကရိုက်တာလဲဆိုတဲ့အကြောင်းကိုပြောပြပါအောင
် Sony ကုမ္ပဏီကပေါ့ Sony ကုမ္ပဏီက sponsor ပေးတာကျန်တဲ့ဟိုနေရုပ်ရှင်ဟိုနေရိုက်တဲ့ director တွေကတော့တို့ကဟို Steward ကုမ္ပဏီလို့လေတို့ခေါ်တယ်ဒါပေမဲ့တို့ကပေါင်းဆက်ပြီးတော့အကုန်လုံးစိတ်ဝင်စားစွာနဲ့တို့ကပေါင်းဆက်ပြီးမှရိုက်ရှိကြတာပေါ့
ဒီရုပ်ရှင်ဇာတ်ကားကိုအခုဒါကိုရိုက်ပြီဆိုတော့ဒါအမေရိကန်ပြည်တော်စုမှာပဲဖြန့်ချီဖို့လားခင်ဗျ
မဟုတ်ဘူးသူတို့ကဒီဇာတ်ကားကိုတကဘာလုံးဖြန့်ချီမယ်လို့သူတို့ပြောတယ်ဘာဖြစ်လို့လဲဆိုတော့ဒီဇာတ်ကားကိုသူတို့ကတကဘာလုံးလဲတွေ့စီချင်တယ်တကဘာလုံးကလူတွေလဲမြင်စင်ချင်တယ်ဒါအင်မတန်မှကိုဂုံစရာကောင်းတဲ့ဖြတ်သန်းမှုလေး ဟိုစီစဉ်ဆောင်ရွက်မှုတွေတခုဖြစ်တယ်ဆိုပြီးတော့
ဟုတ်ကဲ့ဟိုဇလန်းနာမည်ရော
ဇလန်းနာမည်ကြတော့တို့က all safe ပေါ့ all safe ဆိုတာတန့်ရှင်းသောသူများအားလုံးလို့အဓိပ္ပာယ်ရတယ်ဒါဒီ all safe ကိုယူရတဲ့ဆိုတာလေဖခင်ကြောင့်ရဲ့ပင်ကိုနာမည်ပေါ့နော် all safe ကနာမည်ကတော့
ဟုတ်ကဲ့ဒီရုပ်ရှင်ဇလန်းကဘယ်တော့လောက်စပြီးတော့ဖြန့်ချီဖို့အစီအစဉ်ရှိပါလဲ
ဒီနှစ်နော်2019 August 25ရက်မှာရုံတင်ပြီးတော့ပြသမှာဖြစ်တယ်ဟုတ်ကဲ့
ဆိုတော့ဒီအမေရိကမှာပဲပထမဆုံးစရုံတင်မှာပေါ့
အမေရိကကနေစမယ်ဟုတ်ကဲ့အမေရိကတနိုင်ငံလုံးမှာတပြိုင်တည်းပေါ့
ဟုတ်ကဲ့ဆိုတော့ခုနကဒီရုပ်ရှင်ဇလန်းအကြောင်းကိုပြန်ဆက်အောင်ပါကိုရဲဝင်းဆိုတော့ကိုရဲဝင်းတို့ကဒါတန်နစီပြည်နယ်ကိုစပြီးတော့အခြေချလာကြတဲ့အခါမှာခုနလိုပေါ့ဒီဖျားเจ้าကိုဘလို့သွားပြီးတော့ဟိုဘာတွေအကူအညီတွေသွားတောင်းခဲ့တာလဲ
ကိုရောက်လာတဲ့ကြားတဲ့ခါကျတော့ကျွန်တော်ကဒီနှစ်ပေါင်း60 2009 2008 တုန်းကဆိုတော့နှစ်ပေါင်း60ပြည်ရင်းစစ်အောက်မှာကျွန်တော်တို့ရဲ့ကင်းရင်ဒုက္ခတွေကကြီးပြင်းလာခဲ့ရကြတော့တို့ခင်ဗျာစာလည်းမတက်ကြတော့ဘူးကျွန်တော်တို့ရဲ့ဟိုနေမြောက်များစွာအခက်ခဲနေဒီကိုရောက်လာတော့မြောက်များစွာအခက်ခဲကြုံရတော့ကြုံရတဲ့ခါကျတော့ကျွန်တော်တို့ကဆက်ဆက်အရရပါတော့ဟိုနေအကူအညီမှုတွေလိုအပ်တယ်ခုနကြောင်းပိစာတို့ကျမ်းမာရေးကိစ္စတို့လူမှုရေးကိစ္စတို့ဟိုအလုရှာတာတို့ပြဿနာတက်တာတို့ဆက်ဆက်အရပါဆိုတော့အဲ့ဒီအခက်ခဲတွေအကူအညီတွေကျွန်တော်တို့တောင်းတဲ့ခါကျတော့အဲ့ထုံးတော်ကြီးကဘာပြောလဲဆိုတော့ကျွန်တော်တို့ကိုကူညီမယ်လို့ခေါင်းနေသူကတိပေးလိုက်တယ်ဒါပေမဲ့သူတို့စီမှာတော့ပန်းထဲမှာငွေတပြားမှမရှိဘူးသူဖျားချောင်းရောင်းရတာပဲဒါပေမဲ့ဖျားသခင်ရှိတယ်ဆိုပြီးတော့ကျွန်တော်တို့ယုံကြည်ရင်းအတူတူနဲ့ဆက်ကပ်ပြီးတော့တရားတစ်ရက်စတင်ပြီးရင်းနှီးမှုတွေရခဲ့ကြတာပေါ့
ကိုရဲဝင်းတို့ကအခုလိုမျိုးသွားပြီးတော့အကူအညီတောင်းတဲ့အချိန်မှာတော့အဲ့ဒီဖျားချောင်းကဒါရောင်းထောက်ရောင်းဖို့ဆိုပြီးတော့အစီအစဉ်ဆွဲထားပြီးပြီပေါ့လေဒါပေမဲ့ဟိုဘလို့ကြောင့်မရောင်းပြတ်တော့တာလဲ
အဲ့ဒါလည်းဟိုနေဒီဘလို့ကြောင့်မရောင်းဖြစ်တာလဲဆိုတာကဒီဖျားချောင်းကိုဥဆောင်နေတဲ့ဖုန်းတော်ကြီးကကျွန်တော်တို့ကအင်မတန်မကိုသူကနေချစ်ခင်မိသွားတယ်ဘာလို့လဲကျွန်တော်တို့ရဲ့ယူသားမှုတွေတယောက်တယောက်နဲ့အပြန်အလှန်ရိုင်းပင်းကူညီမှုနောက်ပြီးတော့ကျွန်တော်တို့ရဲ့ယုံကြည်မှုတွေသူကြည့်ပြီးတော့ကျွန်တော်တို့တအားသူဟိုနေချစ်ခင်မိသွားတဲ့ခါကျတော့ဒီလူတွေအတွက်အကောင်းဆုံးကူညီပေးမယ်ဆိုသူလမ်းရှာတော့လမ်းရှာတော့ကျွန်တော်တို့ရဲ့ဒီအင်္ဂလီကန်ဟိုနေဖျားချောင်းတွေဆိုတာကတစ်နှစ်တစ်ကြိမ်မှာသာသနာပိုင်းကျုပ်ရုံးမှာဟိုနေဒီလိုရှိတာပေါ့နော်သူတို့ရဲ့ annual conference ရှိတာပေါ့အဲ့ဒီမှာဟိုနေဖုန်းတော်ကြီးတွေကအယောက်ပေါင်း200ကျော်လောက်နဲ့အတူဖျားချောင်းတစ်ချောင်းတစ်ချောင်းရဲ့ကိုစားလာပြီးတော့ဟိုနေနှစ်စင်ညီလာခင်လာတက်ကြတဲ့လူတွေကလည်း300 400လောက်ရှိကြတဲ့ခါကျတော့အဲ့ဒီမှာကျွန်တော်ကို5မိနစ်လောက်စကားပြောခွင့်ပြုလာပြုဖို့အတွက်တောက်တောင်းဆိုတာတောက်တောင်းဆိုတော့ဟိုနေဒီခနစီမှာရှိတဲ့ Bishop John Bauschman ကနေကျွန်တော်ကို5မိနစ်စကားပြောခွင့်ခွင့်ပြုလိုက်တယ်ခွင့်ပြုလိုက်တော့ကျွန်တော်ကအဲ့ဒီရတဲ့အခွင့်အရေးကိုပဲကျွန်တော်အကောင်းဆုံးအဖြစ်ပေါ့နော်ဒါဖျားသခင်ချပေးလာတဲ့အခွင့်အရေးပဲဆိုပြီးတော့စီးပွားမှာကျွန်တော်တွားတက်ပြီးတော့အကူအညီတောင်းတာပေါ့ကျွန်တော်တို့တွေကနှစ်ပေါင်း60လုံးလုံးတော်လေးတောင်းနေမှာပြေးလွှားလာခဲ့ရပြီးတော့အကူအညီမဲ့နဲ့ရက်တီလာခဲ့ရတယ်ဒါပေမဲ့ကျွန်တော်တို့ကဖျားရှင်ရဲ့ယုံကြည်မှုတစ်ခုတည်းကိုနဲ့ပဲကျွန်တော်တို့ကအခက်အခဲတွေကိုတစ်ဆင့်တစ်ဆင့်အောင်မြင်ပြီးတော့ဒီကိုရောက်လာခဲ့ကြတော့ဒီမှာရောက်တော့ကျွန်တော်တို့ကပညာလည်းမတက်ဘူးဘာလို့လို့ဘာကံအမှန်လည်းမသိဘူးအလုပ်လည်းမရှိကြဘူး။ကုညီမှုကလည်းဟိုပြန်လည်နေရာချလိုက်ပြရ3လ6လဆိုအကူအညီဖြတ်တောင်းလိုက်ကျွန်တော်ဘယ်တော့လို့တော့မှန်းလည်းမသိတော့ဘူး။အခက်ခဲတွေကမြောက်များစွာခလေးတွေလည်းခလေးတွေမို့လို့ကွန်ဆောင်ဆိုလည်းကွန်ဆောင်မို့လို့တချို့ဒီစိတ်ပိုင်းဆိုင်ရာထိခိုက်တယ်လို့ထိခိုက်တယ်လို့မို့လို့ပေါ့ဒီလိုကျွန်တော်တို့ကုညီဖို့လိုအပ်တာပေါ့အဲဒါကြောင့်မို့ကျွန်တော်တို့ကလောလောဆယ်ဝုတ်ပြုတ်ကိုးခဲ့ဖို့တော့ဒီဖျားเจ้าမှာဆက်ပြီးဝုတ်ပြုတ်ကိုးခဲ့ခြင်းနဲ့ဒါအပြင်ကျွန်တော်တို့ကိုအဖက်ဖက်ကနေကူညီပေးနိုင်မယ်ဌာနအဖီဖီကနေကူညီပေးနိုင်မယ်အကူအညီမျိုးတို့လေကူညီပေးပါကျွန်တော်တို့ကလာပြီးတော့ဟိုနေယုံယုံကြည်ကြည်နဲ့လာတင်ပြတောင်းဆိုတယ်လာပြီးတော့ကျွန်တော်ကင်းရင်တိုင်းသားဒုက္ခတွေနေဖြစ်တယ်အမတန်မကိုရိုးသားပြီးတော့ဟိုနေချက်ဆရာကောင်းတဲ့လူတွေဖြစ်ပါတယ်လို့ကျွန်တော်တို့တော့ပြီးတော့တင်ပြတောင်းဆိုတော့တို့ကချက်ချင်တော့အဖြစ်မပေးဘူးအစည်းအဝေးမှာအကုန်လုံးအကြာကြီးတွေစဉ်းစားကြတယ်ဒါပေမဲ့တို့ကဘာပြောလဲဆိုတော့ဒီဖြားเจ้าကိုရောင်းမဲ့ခါလေးတော့ခဏရွတ်ဆိုင်လိုက်ပါဆိုပြီးတော့အဲ့ဒီလောက်နေဟိုနေစတင်ခဲ့တာပေါ့
ကိုအောင်ဒီဆက်ထားတဲ့သုတဆောင်တဲ့အမေရိကန်တခွင်စီစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ခုတစ်ခါမှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြမှာပါတော်ခင်မျိုးသက်တင်ဆက်ထားပါတယ်ရှင်
မြန်မာနိုင်ငံဟာငရင်ရဲဝင်းထဲမှာရှိတဲ့ဒေသမှုငရင်အန္တရာယ်ကအချိန်မရွေးကြာရောက်နိုင်ပါတယ်။ဒီထဲမှာလူနေထူးထပ်တဲ့ရန်ကုန်မြို့ရဲ့အန္တရာယ်ကြာရောက်နိုင်တဲ့အနေအထားကိုသိရအောင်မြန်မာနိုင်ငံမြင်းငရင်ကော်မတီကအထွေထွေအထွန်းရေးမှူးဦးသူရအောင်ကိုမေးမြန်းပြီးတင်ပြပေးပါမယ်။ ရန်ကုန်မြို့ပြည်ပြောင်းလေးအတွက်ဆောက်လုပ်ရေးလုပ်ငန်းတွေတိုးပြီးလှုပ်လာနေချိန်မှာလူနေအဆောက်အဦးတွေနဲ့ဂုံးကြော်တရားတွေဆောက်လုပ်နေတယ်လို့လမ်းတွေပြုပြင်တိုးချက်တာနဲ့နောက်မှာမြောက်ရထားလမ်းတွေကိုပါဆောက်လုပ်ဖို့အတွက်အစီအစဉ်တွေရှိနေပါတယ်ဒီလိုဆောက်လုပ်ရေးလုပ်ငန်းတွေအများအပြားတိုးလာမယ်ရန်ကုန်အတွက်ငရင်အနေနဲ့ပတ်သက်ပြီးဘယ်အတိုင်းတာထိလုံခြုံစိတ်ချမှုရှိနိုင်ပါသ
ဒီကစီမံချက်တွေမှာ2004တည်းဒီပဲရှိတာဆိုတော့အဲဒီအာမျိုးအင်ဖရာစထရာတွေကတော့ကျွန်တော်စီမံရေးဥစ္စာပေါ့လာမယ့်အာဘန်ဒေဗလော့မန့်ပလန်တွေမှာတော့ရှိသေးတယ်ဒါပေမဲ့အဲ့ဒါတွေကလည်းကျွန်တော်လေ့ကျောက်မယ်လက်ရှိကတော့ကျွန်တော်တို့လက်ရှိအင်ဖရာစထရာတွေကတော့လမ်းတွေပါတွေကိုအဓိကချဲ့တာတို့တချို့တခါတွေစောင့်နေတာတော့နိုဝင်ဘာလနေ့ပါတွေကိုကျွန်တော်တို့အပ်ဂရိတ်လုပ်မှာတို့လုပ်နေတာများတာပ
ကျိုးရတာတော့နည်းနည်းလေးတော့ခက်တယ်အခုချိန်ကြီးရတယ်ကျွန်တော်တို့မှာပြည်စုံကောင်းမွန်တဲ့သူ့တေသနာရလက်တွေကအများကြီးမရှိဘူးပေါ့နော်ရှိတာကဥမာငလျင်ရုံပေါ့ငလျင်လေးစိတ်ကြတယ်ဒီပုံရှိတယ်မင်းတို့နေ့မှရှိမယ်တော့ငလျင်တန်းခဏနောက်ကဖတ်ဆက်ပေါ့ဖတ်ဆက်မှရှိတယ်ဒါပေမဲ့ကျွန်တော်တို့ဒီမှာ
ဟုတ်ကဲ့ပါရန်ကုန်မြို့ပေါ့နော်ဒီဘုံမိပေရာအနေထားရချင်းအခုမြန်မာနိုင်ငံဒီငလျင်ရဲဝင်းထဲမှာလဲကြနေတယ်နောက်ဒီရန်ကုန်မြို့မှာဆောက်ကလူမရောက်ရထားတွေမဆနိုင်သေးပေမဲ့အဆောက်အဦတွေကဆောက်နေတယ်ပေါ့နော်လူဦးရေတိုးလာတယ်အဆောက်အဦတစ်တရာအမြင့်ဆောက်နေဆိုတော့ဒီရန်ကုန်မြို့ရဲ့မြေအနေထားနဲ့ဘယ်နေရာဆိုလို့ရှင်
ဒီငလျင်အတွက်အန်ဒီရပို့ရှိနိုင်တဲ့ဘယ်နေရာတော့နည်းနည်းစိတ်ချရတဲ့အနေထားရှိတယ်အဲ့ဒါလေးနည်းနည်းခွဲပြောပြပေးပါလားရှင်။ဟုတ်ကဲ့လက်ရှိကျွန်တော်ဟာဇတ်မတ်အရာပေါ့အဲ့ဒါကလည်းလိုင်းလာမဲ့စိစိမျိုးတက်ချက်ပြီးထုတ်ထားတဲ့ဂလိုဘယ်ဘလစ်ဆက်ဆက်ဟာဇတ်မတ်ပေါ့အဲရန်ကုန်မြို့ရဲ့အဲ့ဒါအရာဒီဂျေပုံရပြောရမယ်ဆိုလို့ရှိရင်ရန်ကုန်မြို့ရဲ့ဥပမာရှေ ကျွန်တော်တို့ကတော့ပေါ့အခုတော့အိုက်ဘက်ကနေစောက်ဘက်လာလို့ရှိရင်တောင်းပလာဆက်လေးတွေပေါ့ဒီလိုလို့ရှိရင်လည်းနောက်ပိုင်းနေနေဆိုလို့ရှိရင်လှိုင်းမြင့်နဲ့ရန်ကုန်မြင့်နဲ့ရန်ကုန်မြို့ပေါ့အဲ့ဒီနာကမြေကမ်းလာကရှိတဲ့မြို့နယ်တွေပေါ့အထူးသဖြင့်တော့လမ်းမတော်တို့ပါတို့ပေါ့လမ်းမတော်တို့ကျွန်တော်တို့အလုံးစားကြရတယ်စိုးစိုးနောက်စားကြရတယ်ဆိုတော့မြေကမ်းပေးနဲ့ကပ်ရက်ရှိတဲ့ ီကတော့ကျွန်တော်တို့မလင်းလိုင်းလိုင်းပူခံနိုင်ရကြီးရှိတယ်ဗာဖြစ်လို့လဲဆိုလို့ရှိရင်သူတို့ကအရင်တည်းကကသူကကိုင်းပေါ့မြေပြော့တယ်ပေါ့သူကဟိုးရင်ထဲမှာရှိတဲ့နှုံးတွေမြေလူတွေဘာတွေမှာနည်းနည်းလေးတိတ်ပြီးတော့အရန်ကိုမချစ်လက်သေးတဲ့မြေပေါ်မှာအခြေတည်ထားတဲ့မြို့တွေပေါ့
အောက်ခံမြေသားရဲ့အနေထားနဲ့မကပ်ပါဘူးအောက်ခံမြေမှာကြောက်သားဘက်ရော့ရဲ့အတိမ်နဲ့တွင်ငရင်အလားအလာရှိတဲ့နေရာတွေနဲ့လည်းသက်ဆိုင်ပါလေ
ရန်ကုန်မြို့ရဲ့ငရင်အလားအလာကိုငရင်လိုင်းကဘယ်ကနေလာနိုင်လဲဆိုရင်ကျွန်တော်တို့သတိပြည့်ကျော်ရပဲအဓိကလာနိုင်တာပေါ့သတိပြည့်ကျော်ရန်ကုန်မြို့ရဲ့အရှိတ်ကကျွန်တော်တို့ဒီကီလိုမီတာ20ကျော်30ဝန်းကျင်လေးပါလောက်မှာရှိတာပေါ့အဲ့ဒီကနေပြီးတော့လှုပ်ခက်ခဲရဲ့ငရင်တွေလှုပ်ခက်ခဲနေဆိုလို့ရှိရင်တော့ရန်ကုန်မြို့အရှိတ်ကျန်းကိုလည်းအနည်းဆုံးရောက်လာမယ်အပို့ပြီးတော့နည်းနည်းပို့ပြီးတော့နှီးတာပေါ့ရန်ကုန်မြို့ရဲ့အရှိတ်ပိုင်းမြို့နယ်အဲ့ဒါဒီပိုင်းနောက်ပြီးတော့ကျွန်တော်တို့ကအောက်ခံမြေသားအနေထားပါမြေသားအနေထားနဲ့အောက်ခံကြောက်ပေါ့အောက်ခံဘက်ရော့ပေါ့အောက်ခံကြောက်အနေထားရဆိုလို့ရှိရင်အဲ့ဒီပိုင်းနေရာနည်းနည်းပူပြီးအောက်ခံကြောက်သားနဲ့လည်းဝေးတယ်အပေါ်မှာမြေကြီးရများတယ်ဆိုတော့သူကငင်းလိုင်းကိုသူကပူခံရမယ်ပူခံရမယ်ဆိုတော့ပမာဏတူရဲ့လိုင်းတစ်ခုကလာခဲ့မယ်ဆိုရင်တော့အဲ့မျိုးနေတွေကတန်းနည်းမျိုးနေတွေကပူခံရမယ်ဥပမာစမ်းကြောင်းလို့မျိုးပဟန်းလို့မျိုးပေါ့နော်ကျွန်တော်တို့အဲ့ဒီမျိုးနေအကျိုးအစိပ်ပိုင်းနေဆိုရင်ကျွန်တော်ကအောက်ခံကြောက်သားနဲ့နီးရေပေါ့နည်းနည်းမာရေပေါ့မာတော့သူကနည်းနည်းငမင်းလိုက်ကိုနည်းနည်းခံနိုင်နေပေါ့အဲ့တော့အဲ့မျိုးနေဒီမှာရှိတဲ့အဆောက်အုံတွေကတော့ပုံအဆောက်အုံပုံစံတစ်ခုရဲ့ကိုတပြေးညီလေးပဲတတ်မှတ်မယ်ဒီပုံစံနဲ့ပဲစောက်မယ်ဆိုလို့ရှိရင်တော့မှကျွန်တော်ကဒီခုနအလေကျောမှာရှိတဲ့ဗဟန်းတို့တစ်ချက်စမ်းကြောင်းတစ်ချက်နေနေရာတွေကျွန်တော်ဒီမှာရွှေစပြရချင်းအဲ့လိုနေနေရာအောက်ဦးတွေကရန်ကုန်အဲ့ကျွန်တော်ခုနပြောတဲ့အရှိန်ကျန်းတို့ဒီလှိုင်းမြင့်နဲ့ကပ်ရက်ပြရမြို့နယ်ပြီးထက်ကိုသူကပုံပြီးတော့ခံနိုင်ရရှိဘူးပေါ့နော်ဒါကတော့ကျွန်တော်တို့ကရေပုံရအားဖြင့်ပြောတာပါ
တိဆောက်ထားတဲ့အဆောက်အဦးရဲ့ခိုင်ကျက်မှုဟာမြေပြော့မှာတည်ထားမှထားနဲ့အ ောက်ခံကြောက်သားပေါ်မှာမူတည်ုံနဲ့မကပါဘူးအဆောက်အဦရဲ့ဒီဇိုင်းပေါ်မှာလည်းမူတည်နေပါတယ
်အဆောက်အဦရဲ့တောက်လုပ်တဲ့ဒီဇိုင်းပေါ်မှာလည်းမူတည်သေးတာပေါ့ဒီမြေပုံမှာဆိုလို့ရှိရင်လေဘယ်မျိုးနဲ့ဘယ်အေရီယာမှာနည်းနည်းလိုင်းလာမဲ့အချိန်ဘယ်လောက်တန်ဖို့ဆိုတော့ကျွန်တော်ကဖော်ပြထားတာပေါ့အဲ့လိုဖော်ပြထားတဲ့အတွက်ကြောင့်ကျွန်တော်ကအဲ့တန်ဖို့ကြည့်ပြီးတဲ့အခါမှာဒီဆွဲချာအင်ဂျင်နီယာပေါ့ကျွန်တော်အင်ဂျင်နီယာတွေကကိုးစောက်မဲ့မိမိရဲ့အဆောက်အဦရဲ့ဒီဇိုင်းအဆောက်အဦရဲ့အထက်အမြင့်အခြေစရာအဲ့ပုံမှာမူတည်ပြီးတော့ကျွန်တော်တို့ upgrade resistance ဖြစ်အောင်သူတို့ကဒီဆွဲချာဒီဇိုင်းကလည်းဘေးရင်ကုတ်မှလည်းညှောနာတာပေါ့ဒီတန်ဖို့လို့ရှိရင်လို့ဆက်ချာမျိုးဆောင်ရင်ဖေးဆိုင်ရင်ဆိုင်မျိုးကိုကာပြီးဘလောက်ဆောင်အောင်ဒါတော့ဆက်ပြီးသားပြည်ရင်ပို့ပေါ့ကျွန်တော်မြန်မာနိုင်ငံကနေပြောခုလက်ရှိဒီကိုပါမြန်မာ့ပြည်ရင်ပို့ကဆက်ပြီးသားရှိပါတယ်ထောက်စနစ်အကုန်လုံးပဲပါအဲ့ဒီအောင်ကျွန်တော်တို့ကပြည်ငန်းဆိုဆက်ချာရင်များဒီမြန်မာ့ရှိနေကိုဆက်ချက်ပြီးတော့ဆောက်အောင်ပါတော့အဲ့လိုမျိုးဆောက်တဲ့အစားအဝတ်ဆိုလို့ရှိရင်တော့ဒီကရေပြောတဲ့အချမ်းပေါ့မြန်မာ့ပူခံအားနဲ့မျိုးနယ်တွေမှာရှိရင်ရှိတော့များလေဒီပါမြန်မာ့ကိုကောင်းကောင်းခံနိုင်ရန်ကုန်မြို့ရဲ့ဘေးနီယာမှာပဲဆော့တော့ဒီလိုမျိုးတော့ခဏလေးမှာဆက်ပ
ါလိမ့်မယ်။မြန်မာနိုင်ငံမြင်းငင်းကော်မတီကအထွေထွေအထွန်းရင်မှုဥတူရာအောင်ပါ။ရန်ကုန်မြို့အတွက်အန်ရရန်ဝန်းပြမြေပုံထုတ်ထားတာရှိနေပေမယ့်ငရင်တန်တင့်နိုင်ခြင်းနဲ့သက်ဆိုင်တဲ့ပြည်စုံကောင်းမွန်တဲ့သူတည်တနာအချက်လက်တွေရအောင်ဆက်ပြီးလုပ်ဖို့လိုနေသေးတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်ပါနော်။
တော်ခင်မြို့သက်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခဏကိုနားဆင်ကြကြတာဖြစ်ပါတယ်။သောတာရှင်အနေနဲ့ VOA ကထုတ်လွှင့်နေတဲ့စီစဉ်နေတဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်သူချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ VOA ကနေတောက်ကြနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ်ရှင်။
အမေရိကန်ပြည်သူ့မှာလက်ရှိချမ်းမာရေးဆောက်ရှောက်မှုဥပဒေကိုအစားထိုးသွားမဲ့ Republican Party ရဲ့ဥပဒေချမ်းကိုအောက်လွှတ်တော်မှာမနေ့ကအတည်ပြုခဲ့ပြီးနောက်မှာပဲ Obama Care လို့လူစီများတဲ့ဥပဒေဟောင်းညီကောင်းချုပ်သွားပြီးဖြစ်တဲ့အကြောင်းသမ္မတတော်နဲ့ထွန်းကချင်ချင်လိုက်ပါတယ်။သမ္မတဟောင်း Barack Obama လက်ထက်ကအဖို့နှုတ်ချုပ်သွားတဲ့ချမ်းမာရေးဆောက်ရှောက်မှုဥပဒေကိုပဲဖြစ်ပြီးအစားထိုးမဲ့ဥပဒေချမ်းကိုထောက်ခံမဲ့ပေးတဲ့ Republican အမတ်တွေကိုခြံပြီးသမ္မတထွန်းကအင်ဂျီရောမှာအောင်ပွဲခံခဲ့တာပါ။ဆိုမာလီယာနိုင်ငံမာအယ်ရှာဘက်စစ်သွေးချရီကိုနေနေနဲ့စစ်စင်ရေးတခုတွင်အမေရိကန်တပ်ဖွဲ့ဝင်တို့ချဆောင်သွားပါတယ်။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်နောက်ဘက်65ကီလိုမီတာလောက်အကွာမှာရှိတဲ့ဘိုင်ဒေတာအနီး Navy Sea 2တပ်ဖွဲ့ဝင်လို့သတင်းတွေမှာဖော်ပြနေကြတဲ့အမေရိကန်တပ်ဖွဲ့ဝင်တို့ချဆောင်သွားတာဖြစ်တဲ့ကြောင်းအမေရိကန်စစ်တပ်ကဒီနေ့ပဲအတည်ပြုပြောဆိုလိုက်တာပါ။ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံနယ်စပ်မှာဒီနေ့မှာတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်အရသာ73ထက်မနည်းသေဆုံးပြီး80ကျော်ဒဏ်ရာရရှိတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းနယ်စပ်ချမန်မြို့အနီးမှာသံကောင်းစင်းကောက်ယူနေတဲ့အဖွဲ့ကိုအာဖဂန်စစ်တပ်ကအာဖဂန်တပ်တွေဘက်ကစတင်ဖြစ်ခဲ့ရတဲ့အခုလိုတိုက်ခိုက်မှုတွေစတင်ဖြစ်ခဲ့တာလို့လည်းပါကစ္စတန်စစ်တပ်ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါရယ်စီးရီးယားနိုင်ငံမှာပိတ်ခတ်တွေရှားချောက်ကိုတတ်မှတ်ထားတဲ့ဇုံနယ်မြေတွေမှာအမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့လေယာဉ်တွေပြန်တန်းဝင်မှရှိမှမဟုတ်တဲ့အကြောင်းရုရှားနိုင်ငံကပြောဆိုလိုက်ပါတယ်။အန်ဒီယာကင်းရှင်းကြောင်းတတ်မှတ်ထားတဲ့ဇုံနယ်မြေတွေကလေကြောင်းစစ်စင်ရေးတွေထူးထူးဖြင့်ကတော့နိုင်ငံကတပ်ဖွဲ့တွေကလေယာဉ်တွေကြိုတင်အကြောင်းကြကြမကြကြပြန်တန်းဝင်ရှိမှမဟုတ်တဲ့အကြောင်းကဇက်စတန်နိုင်ငံမှာကျင်းပတဲ့စီးရီးယားညီညွတ်ရေးဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ရုရှားကိုယ်စားလှယ်ကပြောဆိုလိုက်တာဖြစ်ပါတယ်
။သတင်းကြေညာကိုကွန်လင်ဦးကကြီးညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ကတ်တက်စပိုင်နဲ့ဖြစ်ပါတယ်ကျွန်မအီတန်စမရှင် View American တာမန်နဖတ်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနေ့9နာရီအထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလမ်းမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်တောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.